Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်အေဗီလာနေ့ရဲ့အင်္ဂါနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOA မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ Radio ကလည်း Light Meter 24 40နဲ့51 Light Meter 190ပြင် VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်။ကျွန်တော်ထမောင်သားပါ
Israel ရော်ဖာမြို့မြေပြင်စစ်ဆေးရေးနဲ့ပတ်သက်လို့ American ဘက်ကစိုးရိမ်နေတဲ့အတွက် Israel American တာဝန်ရှိသူတွေ online ကနေပြီးတော့ဆွေးနွေးနေကြပါတယ်။ Syria မြို့တော်က Iran ကောင်စစ်ဝင်ရုံကို Israel ကနေပြီးတော့လေကြောင်းတိုက်ခိုက်မှုကြောင့် Iran အကြီးအကဲတပ်မှုတဦးပါဝင်လူအများပြားသေဆုံးပါတယ်။တရုတ်ထူးကိုယ်စားလှယ်ဟာမြန်မာစစ်ကောင်စီအကြီးအကဲနဲ့တွေ့ဆုံပြီးတော့နေဆက်ကုံတွေအပါအဝင်မြန်မာညီညာရေးလုပ်ငန်းစဉ်တွေကိုဆွေးနွေးခဲ့ကြပါတယ်။
အဲ့ဒီလိုထိုက်တန်းရောက်တဲ့ရင်တွေပြင်ပသိကြီးမြို့နယ်ကအိမ်တွေဖျက်ရမယ်အခြေအနေဘန်ကောက်ကအနေခံစတဲ့မြန်မာသတင်းတွေကိုလည်းကြားကြရမှာပါ။ဒါပြင်ယူကရိန်းကအမျိုးသမီးနဲ့စစ်ပညာသင်ကြားရေးအစ္စရေးတော်လည်ကြတဲ့ Evangelical KN တွေနဲ့တောင်အမေရိကတိုက်တောင်ပဲဆွန်းကလိုင်ကူပကြီးစတဲ့သတင်းဆောင်ပါတွေကိုလည်းနားဆင်ကြည့်ရှုရမှာပါ။အပတ်စဉ်အစီအစဉ်မှာတော့သတင်းအောင်မဆုစီးပွားရေးလူမှုရှုခင်းနဲ့တက်တက်ရောင်သတင်းတော်တွေကိုရှုစားနားဆင်ကြရပါမယ်။အခုတော့ထိတ်တဲရောက်သတင်းတွေကိုနန်းတော်ကတင်ပြပါဦးမယ်။
ကာဇာဒေသတောင်ပိုင်းမှာဟာမတ်တို့ကိုအမြင့်ဖြတ်ချေမှုန်းဖို့အစ္စရေးရဲ့အမြင့်ပြင်းစစ်စင်ရဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့အမေရိကန်နဲ့အစ္စရေးတာဝန်ရှိသူတွေကသတင်းလာနေမှာအွန်လိုင်းကနေဆွေးနွေးခဲ့ပါတယ်။အဲ့ဒီလိုတက်ခတ်ရင်ရာဖာမှာခလုံးနေတဲ့ပါလက်စတိုင်းသားတစ်သရမ3တန်းတို့ထိခိုက်မှာကိုအမေရိကန်ကစိုးရိမ်နေတဲ့အတွက်မြေပြင်စစ်စင်ရေးမလုပ်ဖို့ဆန့်ကျင်နေတာပါ။ရာဖာကိုဝင်မတိုက်ပဲနဲ့အောင်ပွဲရမှာမဟုတ်ဘူး။အဲ့ဒီကဟာမတ်တွေကိုမချေမှုန်းပဲနဲ့အောင်ပွဲဆိုတာဖြစ်လာမှာမဟုတ်ဘူးလို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာသန်ယာဟုကတင်းငွေနေနေမှာပြောပါရယ်။မြေပြင်စစ်ဆင်ရေးအတွက်ဝန်ကြီးချုပ်နာသန်ယာဟုကအတည်ပြုထားတာပါ။ဒါပေမဲ့လည်းအမေရိကန်သမ္မတအိမ်ဘျူရိုကနိုင်ငံတော်လုံခြုံရေးအကြံပေးဂျိတ်ဆလီဗန်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကရာဖာကိုမြေပြင်ထိုးစစ်မဆင်ပဲနဲ့ဟာမတ်တို့ကိုချေမှုန်းနိုင်မဲ့တခြားနေလတွေရှိကြောင်းအစ္စရေးကိုနားချဖို့ကြိုးပမ်းနေတာပါ။ကာဇာမြောက်ပိုင်းကပဋိပက္ခတွေကနေလွတ်အောင်ရာဖာမှာတွားရောက်ခလုံးကြဖို့အစ္စရေးစစ်တပ်ကစစ်ပွဲအစောပိုင်းကလာမှာပဲညွန်ကြားခဲ့တာပါ။ကာဇာအီဂျစ်နဲ့ဆက်အနီးရာဖာမှာစစ်ပွဲတွေထပ်ဖြစ်လာတဲ့အခါပါလက်စတိုင်းသားတွေကိုကာကွယ်ပေးပါမယ်လို့အစ္စရေးတို့ကပြောဆိုထားပေမဲ့လည်းသူတို့ကိုဖက်ဖက်ပြောင်းရွှေ့ပေးမလဲဆိုတာကိုတော့မပြောပါဘူး။ဆီးရီးယားမြို့တော်ဒမတ်စကတ်ကအီရန်ကောင်စစ်ဝင်ရုံကိုအစ္စရေးကလေကြောင်းကနေတင်းင်းလာနေကတိုက်ခိုက်ခဲ့တာကြောင့်အီရန်အကြီးတန်းတပ်မတို့အပါအဝင်လူအများအပြားသေဆုံးခဲ့ကြောင်းဆီးရီးယားနဲ့အီရန်သတင်းမီဒီယာတွေကဖော်ပြကြပါတယ်။ဒီတက်ခတ်မှုဟာအီရန်စစ်ဘက်ဆိုင်ရာပုံကိုယ်တွေကိုအစ္စရေးကပြစ်မှတ်ထားတိုက်ခိုက်မှုတွေတိုးမြင့်လာတဲ့သဘောဆောင်ပေမဲ့ဒမတ်စကတ်တိုက်ခတ်မှုနဲ့ပတ်သက်လို့တော့အစ္စရေးဘက်ကအမှတ်ချက်ပေးဖို့ညှင်းဆိုပါတယ်။ဒီတိုက်ခတ်မှုကြောင့်အီရန်စစ်ဘက်အကြမ်းဖက်ပုတ်ချုပ်ကြီးအလီရာဇာဇာဒီသေဆုံးသွားတယ်လို့အာရဗ်ဘာသာနဲ့ထုတ်လွှင့်တဲ့အီရန်အစိုးရရဲ့အယ်မယာဒင်းသတင်းဌာနကပြောပါတယ်။အစ္စရေးရဲ့တိုက်ခိုက်မှုကိုဆီးရီးယားဆိုင်ရာအီရန်သက်အမတ်ဟိုဆိန်အက်ဘာရီကပြစ်တင်ရှုံချပြီးတော့အလားတူလက်တုံပြန်တိုက်ခိုက်သွားမယ်လို့ကြုံးသွားပါတယ်။ရှာဖွေကက်ဆေးရေးသမားတွေကအပြည့်အစည်ပုံနဲ့အောက်ဆက်လက်ရှာဖွေနေကြပါမယ်လို့လက်ရှိသိဆုံးသူက9ဦးထက်မနည်းရှိတယ်လို့လည်းသက်အမတ်ကြီးအက်ဘာရီကပြောပါတယ်။ဆီးရီးယားနိုင်ငံထက်ကအစိုးရထိန်းချုပ်ထားတဲ့ဒေသတွေကိုပြစ်မှတ်ထားပြီးတော့အစ္စရေးကလက်တလောနှစ်တွေမှာအကြိမ်ပေါင်းရာနဲ့ချီလေးချောင်းကနေတိုက်ခိုက်နေတာပါ။ဒါပေမဲ့ကာဇာဒေသမှာ6လနေပါကြအစ္စရေးဟာမတ်စစ်ပွဲအတွင်းတိုက်ခိုက်မှုတွေတိုးလာသလိုလက်ဘနွန်အစ္စရေးနဲ့ဆက်တခြားမှာလည်းအစ္စရေးစစ်တပ်နဲ့ဟစ်ဘိုလာတိုက်ခိုက်ရေးသမားများကြားမကြာခဏဆိုသလိုထိတ်တိုက်သွေးမှုတွေလည်းပေါ်ပေါက်လာတာပါရုရှားရဲ့လက်တလောတိုက်ခိုက်မှုတွေကြောင့်ယူကရိန်းစွန်းအင်စနစ်တွေတည်တည်တသားထိခိုက်နေရပေမဲ့လုံးဝပြိုလဲသွားတာမျိုးတော့ဖြစ်မှာမဟုတ်ဘူးလို့ယူကရိန်းစွန်းအင်ကုမ္ပဏီကတနင်္လာနေ့မှာပြောပါရယ်မတ်လ22ရက်နေ့ကလေးကယူကရိန်းစွန်းအင်စေုံတွေအပြင်ပင်မကွန်ရက်စနစ်ကိုပါရုရှားတို့ကနေစင်တိုက်ခိုက်လာတာပါဒါကြောင့်လဲဒေသအတော်များများမှာမကြာခဏလျှက်စစ်မှုတွေပြန့်နေပါရယ်ယူကရိန်းနိုင်ငံထက်ကအကြီးဆုံးပုဂ္ဂလိကစွန်းအင်ကုမ္ပဏီ DTEK ရဲ့စွန်းအင်စေုံ6ခုထဲက5ခုထိခိုက်ပျက်စီးခဲ့ရတဲ့အတွေ့သူတို့ပေးနိုင်တဲ့စွန်းအင်80ရာခိုင်နှုန်းအထိကျဆင်းသွားတယ်လို့ပြောပါတယ်။ယူကရိန်းနိုင်ငံရဲ့စွန့်အင်လိုအပ်ချက်25ရာခိုင်နှုန်းကိုပေးနေတဲ့ DTEK ကုမ္ပဏီကသူ့ရဲ့ Thermal Data AP စက်ရုံတွေနဲ့အခြားစက်ရုံတွေလည်းရုရှားကမီဆိုင်ဒုံးတွေ၊ drone ယာဉ်တွေအပြင်လက်နက်ကြီးတွေနဲ့ဆက်လက်တိုက်ခိုက်နေတာတွေ့ရတယ်လို့ပြောပါတယ်။ ယူကရိန်းရဲ့လက်စစ်တအားတွေကိုနျူကလ িয়ার တအားပေးစက်ရုံသုံးခုစီကလာလာဖြစ်ပေမဲ့စွိုင်းလိုအပ်ချက်တွေများလာတဲ့အချိန်မှာသာမွန်နဲ့ရေစွမ်းအင်တို့ကနေလည်းလက်စစ်တအားတွေထုတ်ယူရပါတယ်။နိုင်ငံစွိုင်းငန်းတစ်ခုလုံးပြိုလဲသွားနိုင်ခြင်းမရှိဘူးဆိုပေမဲ့လို့နိုင်ငံရှေ့ပိုင်းကခါကီဖ်နဲ့တောင်ပိုင်းကဦးဒစာဒေသတွေမှာတော့အခက်တွေ့နိုင်စရာရှိတယ်လို့လည်း DTEK ကုမ္ပဏီကပြောပါတယ်။
UAE American Tan မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေလို့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ UAE မြန်မာဘာသာအင်္ဂါနေ့မနေ့ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်တရုတ်နိုင်ငံအထူးကိုယ်စားလှယ်တင်ရှီဂျွန်ဟာမြန်မာနိုင်ငံကိုရောက်ရှိခဲ့ပြီးတော့မြန်မာစစ်ကောင်စီအကြီးအကဲဖွဲ့ချုပ်မှုချင်းမင်းအောင်လှိုင်နဲ့နှင်ဆက်ကုံသွယ်ရေးအပါအဝင်မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုဆွေးနွေးခဲ့တယ်လို့သိရပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးဌာနအာရှရဲရအထူးကိုယ်စားလှယ်တင်ရှီဂျွန်ကိုမြန်မာစစ်ကောင်စီဥက္ကဋ္ဌကဧပြီ3ရက်နေ့ကနေပြည်တော်မှာတွေ့ဆုံပြီးတော့မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်မှာတရုတ်နိုင်ငံကကိုညီဆောင်ရွက်မှုတွေမူရစ်စေဝါနဲ့အွန်လိုင်းလောင်းကစားတိုက်ဖြတ်ရေးတွေနှက်ဆက်ကုံသွယ်ရေးကိစ္စတွေဆွေးနွေးခဲ့တယ်လို့မြန်မာစစ်ကောင်စီကထုတ်ပြန်ပါတယ်တွေ့ဆုံပွဲမှာစစ်ကောင်စီဘက်ကဒုတိယဗိုလ်ချုပ်ကြီးရဲဝင်ဦးနိုင်ငံခြားရေးဝန်ကြီးဦးတန်းဆွေဒုတိယဗိုလ်ချုပ်ကြီးထွန်းထွန်းနောင်တို့နဲ့အတူမြန်မာနိုင်ငံဆိုင်ရာသရုပ်တန်ရုံးကတာဝန်ရှိသူတွေတက်ရောက်ခဲ့ကြပါတယ်မစ္စတာဒန်ရှီချင်းဟာ2023ဇူလိုင်လတုန်းကလည်းစစ်ကောင်စီအကြီးအကဲနဲ့လာရောက်တွေ့ဆုံခဲ့ပြီးတော့မြမငင်းကြရင်လုံငန်းစဉ်တွေနေဆက်ဒေတာတည်ငြိမ်ရင်းနဲ့နိုင်ငံဆက်ဆံရေးပုံမတို့တက်ဖို့ဆွေးနွေးခဲ့တယ်လို့စစ်ကောင်စီဘက်ကပြောဆိုထားပါတယ်တရုတ်နိုင်ငံခြားရေးဝန်ကြီးဌာနအာရှရဲ့အထူးကိုယ်စားလှယ်မစ္စတာဒန်ရှီချင်းဟာ2022နဲ့2023ခုနှစ်အတွင်းမြမနိုင်ငံကို3ချိန်လာရောက်ခဲ့ပြီးတော့စစ်ကောင်စီအကြီးအကဲနဲ့တွေ့ဆုံခဲ့တယ်လို့တရုတ်မြန်မာနေဆက်ဒေတာကတိုင်းနာလန်နကန်အဖွဲ့တွေနဲ့တွေ့ဆုံတာတွေလည်းရှိခဲ့ပါတယ်အင်ဒိုနီးရှားသမ္မတဖြစ်လာတော့မဲ့ပရာဘိုရိုဆူဘီယန်တိုနဲ့တင်းနှလာနေကတွေ့ဆုံချိန်အတွင်းတရုတ်နဲ့အင်ဒိုနီးရှားနိုင်ငံကြားခိုင်မာတဲ့ဆက်ဆံရေးအပေါ်တရုတ်သမ္မတရှီကျင်းပင်ကအကူအညီပြောဆိုခဲ့ပါတယ်။ဒေသတွင်တည်ငြိမ်ရေးအစီအစဉ်တွေကိုသမ္မတရှီကချပြခဲ့ပြီးတော့ရေချောင်းလုံခြုံရေးအတွက်အင်ဒိုနီးရှားနဲ့အလေးနဲ့ပူးပေါင်းဆောင်ရွက်သွားမယ်ဆိုတာကိုလည်းတရုတ်သမ္မတကကတိပြုပြောကြားသွားပါတယ်။ဒေတာရင်းနဲ့ကမ္ဘာတစ်ဝှမ်းမှာဩဇာလွှမ်းမိုးမှုအားကောင်းလာအောင်အင်ဒိုနီးရှားနဲ့ဗက်ဆုံမဟာဗျူဟာမြောက်ပူပေါင်းဆောင်ရွက်မှုတွေကိုပုံမိုးလေးနဲ့လာအောင်ဆောင်ရွက်ဖို့ဆန္ဒရှိပါတယ်လို့လည်းတရုတ်သမ္မတကပြောကြားသွားတယ်လို့တရုတ်အစိုးရရဲ့ CCTV ရုပ်သံကတင်ပြသွားပါတယ်။လက်ရှိမှာတော့အင်ဒိုနီးရှားကာကွယ်ရေးဝန်ကြီးဖြစ်တဲ့ဆူဘီယန်တိုဟာဖေဗရူလာလုံးကပဲသမ္မတရွေးကောက်ပွဲမှာအနိုင်ရခဲ့တာဖြစ်ပြီးသမ္မတရာထူးကိုလာမယ့်အောက်တိုဘာလမှာစတင်ထမ်းဆောင်မှာဖြစ်ပါတယ်။ရွေးကောက်ပွဲအနိုင်ရပြီးတော့ပထမဆုံးပြည်ပခီးစင်တဲ့တရုတ်နိုင်ငံကိုလာရောက်တာတရုတ်နဲ့ရင်းနှီးတဲ့ဆက်ဆံရေးတိစောက်ထားတဲ့သမ္မတဂျိုကိုဝီဒိုဒိုရဲ့မူဝါဒတွေကိုဆက်လက်အကောင့်ထဲပေါ်မယ်လက္ခဏာဖြစ်တယ်လို့သုံးသပ်မှုတွေရှိပါတယ်။တောင်တရုတ်ပင်လယ်ပြင်ရေပြင်ပိုင်းနဲ့အရေးနှစ်နိုင်ငံအငင်းပွားမှုတွေရှိနေပေမဲ့လို့အင်ဒိုနီးရှားနဲ့တရုတ်နိုင်ငံရဲ့ဆက်ဆံရေးကတော့ခိုင်မာအားကောင်းနေစေဖြစ်ပါတယ်။အချင်းပြတ်ချဆမှုနဲ့အချင်းကျနေတဲ့ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအင်မရာခန်ရဲ့ဇနီးတို့အပေါ်ထပ်မံချမှတ်ထားတဲ့ထောင်နှံဆယ်လေးနှစ်ကိုအယူခံတရားရုံးကတင်းလာနေမှာဆိုင်ငံလိုက်ပေမဲ့အခြားဆွဲချက်တွေအတွက်ထောင်နှံကြခံနေရတဲ့အတွက်ထောင်ကနေလွတ်ပေးမှာတော့မဟုတ်ဘူးလို့အရာရှိတွေကပြောပါတယ်ဒါပေမဲ့လည်းတရားရုံးရဲ့ဆုံးဖြတ်ချက်ဟာမစ္စတာခန်အတွက်တော့တရားရေးအောင်ပွဲတရားလည်းဖြစ်ပါတယ်2022ခုနှစ်ကအယုံကြည်မရှိအဆိုနဲ့ရာထူးကဖယ်ရှားခံရတဲ့ဝန်ကြီးချုပ်ဟောင်းခန်ဟာအမှုပေါင်း190ကျော်နဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။ခန်ရဲ့ရှင်းနေတွေကတင်းတွင်းနဲ့အယူခံကိုကြားနာပြီးတဲ့နောက်အစ္စလာမဘတ်အမြင့်ဆုံးတရားရုံးကခန်နဲ့ဇနီးဖြစ်သူဘူရှာဘီဘီတို့ကိုချမှတ်ခဲ့တဲ့ထောင်နှံဆယ်လေးနှစ်ကိုဆန်ခံလိုက်တာလို့ဝန်ကြီးချုပ်ဟောင်းအင်မရာခန်ရဲ့ PTI ပါတီပြောခွင့်ရဇူဖီကာဘခရီကပြောပါတယ်။တရားရုံးကသူတို့ဇနီးမောင်နှံကိုအာမခန်နဲ့လွတ်ပေးဖို့အမိန့်ချခဲ့ပေမဲ့လက်ရှိပါကစ္စတန်ဥပဒေအရလွတ်ပေးလို့မရပါဘူး။ဇနီးဖြစ်သူဘီဘီကအခြားအမှုနဲ့ထောင်နှံကြခံနေရပြီးခန်ကိုယ်တိုင်ကလည်းအမှုအတော်များများမှအပြစ်ရှိကြောင်းစီရင်ချက်ချခံထားတာပါ။တနင်္လာနေ့ကြားနာမှုမှာခန်တို့ဇနီးမောင်နှံတို့အုပ်စလုံးမှန်ကန်မျှတတဲ့တရားစီရင်ရေးမရခဲ့ဘူးလို့သူတို့ရဲ့ရှင်းနေအလီဇာဖာကပြောပါတယ
်မနက်ခင်းနောက်ဆုံးရသတင်းတွေကိုနန်းလောင်ကြီးညာပေးတာပါအခုဆက်လက်ပြီးသတင်းဆောင်ပါတွေကိုတင်ဆက်ပါတော့မယ်မန္တလေးတိုင်းသိမ့်ကြီးမြို့နယ်နန်းဦးလွင်ကျေးရွာအုပ်စုမှာရှိတဲ့မဟာဒါအားလိုင်းနဲ့မလွတ်တဲ့အိမ်တွေကိုကြံပိတ်ရဲ့အပီဖြတ်သိမ်းပေးဖို့အာဏာပိုင်တွေကသတိပေးထားပါတယ် ဖျက်သိမ်းပေးရမယ့်အင်အားစုတွေကတော့အခုလိုအချိန်မှာနေထိုင်မှုနေရာခက်ခဲနေတယ်လို့ဆိုကြပါတယ်။ဒီအကြောင်းသတင်းပေးပို့ထားတာကိုမတ်သိန်ကြီးကပြောပြမှာပါ။
ပတင်းကြီးမြို့နယ်နန်းဦးလွင်ခြေရွာအုပ်စုကကံခေါက်ဂုံးတန်းနဲ့တဲကုံးရွာမှာရှိတဲ့တချို့အင်ဂျီရီဟာဆေရော်ကြီးအောင်ပင်လယ်မဟာဒါအလိုက်ဧရိယာအတွင်းမှာရှိလို့ဧပြီလ၄ရက်နေ့နောက်ဆုံးထားပြီးဖျက်သိမ်းပေးရမယ်လို့နေပြည်တော်လျှက်စစ်ဌာနကသတိပေးစာထုတ်ပြန်ထားပါတယ်။ဖျက်သိမ်းရမယ့်အထက်မှာပါတဲ့နေထိုင်သူတွေကိုဧပြီလ၁ရက်နေ့ကခေါ်ယူတွေ့ဆုံခဲ့ပြီးဖျက်သိမ်းမဲ့အကြောင်းကိုထပ်ပြီးသတိပေးလာတယ်လို့ကံခေါက်ရွာသားတဦးကပြောပါတယ်။
မယနေ့တော့ဒီအဖြစ်ပြရမယ်တကြံပြီးရင်တော့လုံးဝအပြီးတိုင်းဖြစ်ရမယ်တကြံပြီးလို့24ရက်နေမှာမဖြစ်လို့ရှင်တော့သူ့ကိုယ်တိုင်လာဖြစ်မယ်လို့ပြောတယ်ကွာအစောပိုင်းကတော့ဒီနေ့နေ့လေဒီအစည်းအဝေးကတော့တဏ္ဍာရီအစည်းအဝေးဆိုတော့ကျွန်တော်တို့အင်ရှင်ဒီဘက်ကတော့မဖြစ်ရအောင်ညှိနှိုင်းမလားဆိုပြီးတော့ဥပဒေကြတာပေါ့ဗျာဒါပေမဲ့ပို့သူတို့စစ်သားရင်းနဲ့တမတိရင်းနဲ့ဆိုတော့ဘယ်သူမှမပြောရတာနဲ့မပြောခဲ့ကြရဘူးကျိုးအင်ရှင်ဒီအမေရောအမျိုးသမီးတွေဆိုမိုးရိုးနေကြတာဗျာတော့ဆီဒီဘလို့မှမေဖို့ဗျာဟိုအလုံးကိုင်းစမကြီးလည်းဒီလိုအချိန်မှာမေဖို့ထိုင်ဖို့ဘိုးတော်ရှာဖို့ကမလွယ်ဘူးလေအဲ့တော့ဗျာအိုးမဲအိမ်မဲတွေဖြစ်ပြီးဆိုပြီးတော့တချို့ဆိုရင်မိုးရိုးနေကြတာအမေပြင်းရှင်ကြီ
းဖြတ်သိမ်းခံရမယ့်အင်ဂျီတွေကမီတာဘုံတွေကိုတော့မတ်လ30ရင်းနေကလေးကလာဖြုတ်သွားပြီလို့ဆိုပါတယ်ဒါလိုက်ဧရိယာတဲ့ချက်ရောက်နေတဲ့အင်ဂျီပေါင်းက600ဝန်းကျင်လောက်ရှိတယ်လို့လည်းပြောပါတယ်
။အင်းမင်းလည်းဖြတ်ပြရမယ်ဒီချမ်းအတော့ဘာမှလူနေလို့မရဘူးဒီထဲမှာတော့ဟိုတစ်ပင်လေးပါလေးတော့စိုက်ချင်စိုက်လို့ရတယ်ရတယ်လို့ပေါ့အဲ့လိုပုံစံမျိုးပဲပြောသွားတယ်။ဒီကံကောက်ရွာမှာပဲအင်းအင်ဂျီ200ချိုးရှိနေတယ်ထင်တယ်။ဒီဂျိုးကြီးဂျိုးကြီးတခြားလုံးတော့600မီတာလောက်ရှိတယ်လို့အဲကျွန်တော်တို့တော့တီးရတယ်ပေါ့
မဟာဒါအလိုက်နဲ့အကွာအဝေး85ပြည့်အတွင်းမလွတ်တဲ့အင်ဂျီတွေဖျက်သိမ်းပေးရမှာပါအခုဖယ်ရှားရမယ့်အင်ဂျီတွေကကျိုးနဲ့မလွတ်တဲ့အင်ဂျီတွေဖြစ်ပြီးကြီးရွာထဲမှာရှိတဲ့အိမ်တိုင်းလူလူဖျက်သိမ်းပေးရမှာမဟုတ်ဘူးလို့နောက်ထပ်ရွာခံတဦးကပြောပါတယ
်ခဏလေးတီးတာကတော့ဒီကျိုးအောက်မလွတ်တဲ့ဟာပဲဖယ်ရှားလိုက်နေတခြားထားရကြီးတော့မဟုတ်ဘူးသူကလည်းသူမိကောနဲ့သူဝယ်ထားပြီးနေရတယ်ဒီကွာသူဖယ်ခိုင်းတာကသူအောက်မလွတ်တဲ့ဟာတွေပဲဖယ်ခိုင်းတာဒါကတော့အနီလိုဘက်ကကျတော့ကျိုးလည်းလွတ်တဲ့တိုင်းသူ့ဘောတော်တိုင်းလည်းမရှိဘူးကျိုးလည်းလွတ်တဲ့ဆိုတော့အရာတွေမရှိဘူးဖယ်ရှားခိုင်းတာလည်းမရှိဘူး
နေပြည်တော်လျှက်စစ်ဌာနကထုတ်ပြန်စာမှာတော့အခုဖယ်ရှားမဲ့နေအိမ်တွေဟာကျူးကျော်အဆောက်အုံတွေဖြစ်ပြီးတော့တတ်မှတ်ထားတဲ့အချင်းကားလအတွင်းမှာမဖြစ်သိရင်သူတို့ကိုယ်တိုင်ဖယ်ရှားရှင်းလင်းသွားမယ်လို့သတိပေးထားပါတယ်။ဒါပေမဲ့နေထိုင်သူတွေဟာအဲ့ဒီနေရာကိုအကွက်ရက်ရောင်းချိန်မှာတန်ရာတန်ကြီးပြေးဝဲချရတာဖြစ်ပြီးအဲ့ဒီကာလအချင်းခါတုန်းကတရားမဝင်ကြောင်ဘယ်သူမှလာရောက်သတိပေးတာမျိုးမရှိခဲ့ဘူးလို့သိရပါတယ်။နေထိုင်စားသောက်ရည်နဲ့ဘက်ပေါင်းစုံခက်ခဲနေခြင်းအခုလိုဖျက်သိမ်းခိုက်နာကြောင်ဦးမဲ့အိမ်မဲ့ဘဝကိုရောက်ရမယ့်အဖြစ်မျိုးကြုံတွေ့ရင်ဆိုင်ရမှာဖြစ်တယ်လို့နေထိုင်သူတွေကညီးတွားပြောဆိုနေကြပါတယ်
။မတ်သိန်းထိုင်ပြောပြခဲ့တာပါ။အခုတော့ဘန်ကောက်ကသတင်းတပုတ်ကိုတင်ပြပါဦးမယ်။မတ်လ30ရက်နေ့ကထိုင်းနိုင်ငံဘာကောက်မြို့ Left on War Townland နယ်မြေကဈေးရောင်းစင်တာမှာဖွင့်ထားတဲ့ Uncle All လို့အမည်ပေးထားတဲ့အနိုင်ခန်းဟာအနိုင်ခန်းကိုဗန်းပြကာမဝန်ဆောင်မှုပေးတယ်ဆိုပြီးတရင်ရတာကြောင့်နယ်မြေအာဏာပိုင်တွေကဝေရောက်စစ်ဆေးဖမ်းဆီးခဲ့ရမှာအလုတ်လုတ်ခွင့်အထောက်အထားမရှိတဲ့မြန်မာ15ဦးအဖမ်းဆီးခံခဲ့ရပါတယ်ဒီတရင်ကို VOE တရင်တော်မအေးမှာကတရင်ပေးပို့ထားပါတယ
်ထိုင်းနိုင်ငံဗန်ကောက်မြို့လက်ပရာကိုဝမ်ထောင်လန်နယ်မြေကဈေးရောက်စင်တာမှာဖွင့်ထားတဲ့အနိုင်ခန်းကိုပအဝင်းကျင်ကလူလူတွေရဲ့တိုင်ကြားချက်တွေကြောင့်ဝေရောက်စစ်ဆေးရမှာအထောက်ထားမဲ့မြန်မာ15ဦးဖမ်းဆီးခံခဲ့ရကြောင်း Labor Right Foundation ကပြောရေးဆိုခွင့်ရှိသူဦးအောင်ကျော်ကအခုလိုပြောပါတယ
်ကျွန်တော်မတ်လ30ရက်နေ့ကခင်ဗျာဒီဘန်ကောက်မြို့လက်ဖလောက်ဝမ်ထောင်နယ်မြေဘက်မှာဈေးရောင်းစင်တာရှိတယ်အဲဈေးရောင်းစင်တာမှာသူတို့အနေခံဖွင့်ထားတယ်ဒီအနေခံကဟိုအမှန်တော့အနေခံကိုသူကဗန်းပြပြီးမှဒီကာမဝန်ဆောင်မှုတွေပြုလုပ်ပေးနေတယ်ဆိုတာကိုပောင်ဝင်းမှာရှိတဲ့ပြည်သူလူထုတွေရဲ့တည်ပြီးတိုင်ကြချက်အရပြည်သူရဲ့တပ်ဖွဲ့တွားရောက်မှအိုင်နာပဲတွားရောက်ဖြစ်စေကြတဲ့ခါကျတော့ကျွန်တော်တို့အဲ့မှာအထောက်ထားလုပ်ရမရှိတဲ့မြန်မာနိုင်ငံသား15ဦးကိုတွေ့ရှိတဲ့ဆိုမှသူတို့ဖမ်းပြီးထားတာကိုကျွန်တော်ကြားပြရပါထောက်တယ်
အဲ့ဒီနေရာမှာအနှိတ်ခံဖန်ပြပြီးတခြားဝန်ဆောင်မှုတွေလုပ်နေတာတွေရှိတယ်လို့ဒေသခံတွေကယူဆတဲ့အတွက်တိုင်ကြားရာကနေအခုလိုမျိုးဖမ်းဆီးမှုတွေလုပ်လာတာဖြစ်တယ်လို့လည်းပြောပါတယ်
။တရားဝင်လို့မဟုတ်ဘူးပေါ့ခင်ဗျာသူတို့အဲ့ဒီမှာပုံစံကွယ်ဆိုးနေတော့သူတို့ဒီလုပ်ငန်းရှင်တွေစိတ်ခံကြရလုပ်ကိုင်းနေရရောရှိတယ်ဟုတ်ပါခင်ဗျာ။ဘာလေးတွေရှိတယ်ပေါ့။နောက်ပြီးကျွန်တော်တို့ကဟိုအဓိကတော့ခရီးသွားတွေအများများတဲ့သွားလေးလာသူတွေများများတဲ့နေရာမှာသူကအဲ့ဒီတချို့ကအနှိတ်ခံလေးတွေလို့ဆိုမှတော့နာမည်လေးတက်ပြီးမှအဲ့လိုလက်ခံတာပေါ့။အဲအမှန်တကယ်ဆိုတော့အထက်မှာအခြားဝန်ဆောင်မှုတွေပုံပုံနာမျိုးတွေလည်းပါနေတဲ့ခါကျတော့ပတ်ဝန်းကျင်အမှန်တော့ပတ်ဝန်းကျင်ကဒေသခံတွေဒီထိုင်းလူမျိုးတွေကမကျေနပ်တဲ့ခါကျတော့ဒါတွေကိုတိုင်ကျန်လိုက်တဲ့သဘောပါဟုတ်ကဲ့။
အနှိတ်ခမ်းမှာလုတ်ကင်နေတဲ့မြန်မာနိုင်ငံသား15ဦးကိုအလုလုခွင့်မရှိဘဲဝင်ရောက်လုတ်ကင်နေမှုနဲ့တရားစွဲဆိုသွားမှာဖြစ်ပြီးအသက်62နှစ်အရွယ်ထိုင်းလူမျိုးအခန်းပိုင်ရှင်ကိုပါနိုင်ငံသားတွေကိုအနှိတ်ခမ်းအတွင်းအလုခိုင်းစေမှုနဲ့အရေးယူသွားမှာဖြစ်တယ်ဆိုပြီးဝမ်ထောင်လန်နေမြေရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ဒါ့အပြင်အမျိုးသားနှိတ်တယ်လေးဟာသူတို့ရဲ့နေမိုင်းဆိုင်ရာရောင်းလာရှိမရှိကိုလည်းစစ်ဆေးသွားမယ်လို့လည်းဆိုပါတယ်။အခုလိုမျိုးနယ်မြေရဲတပ်ဖွဲ့ကဝင်ရောက်ဖမ်းဆီးခဲ့တာဟာပြီးခဲ့တဲ့ရက်ပိုင်းအတွင်းကထိုင်းလူမျိုးတဦးကမြန်မာနိုင်ငံသားတွေအနှိတ်ခမ်းမှာအလုလုကင်နေတာကိုဆိုရှယ်မီဒီယာမှာပို့တင်ခဲ့ပြီးတဲ့နောက်အခုလိုမျိုးအရေးယူခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံအတွင်းမှာအခုလိုမျိုးနိုင်ငံသားတွေအနှိတ်ခမ်းမှာဝင်ရောက်အလုလုကင်တာမျိုးတွေကိုလည်းတားမြစ်ပိတ်ပင်ထားပါတယ်ရှင်
။အခုတော့ပြည်တွင်းရေးကနေနိုင်ငံတကာရေးရာတွေကိုကြည့်ကြအောင်ပါ။အရေးကိုလည်းပတ်တဲ့ခရီးရာတွေအကြောင်းကိုမတင်ပြမီပါစစ်သားမလုံလောက်တဲ့ပြဿနာနဲ့ယူကရိန်းကျုံနေရတာကိုတင်ပြချင်ပါတယ်။ဒီခက်ခဲကြောင့်စစ်ထက်မဖြစ်မနေဝင်ရတဲ့ယူကရိန်းအမျိုးသားတွေတော့မကတော့ပဲယူကရိန်းအမျိုးသမီးနဲ့မိန်းကလေးငယ်တွေကလည်းကိုယ်သဘောနဲ့ကိုယ်စစ်ထက်ဝင်လာတာပုံများပြီးလာတာကိုတွေ့ရပါတယ်။ VOA သတင်းတော် Myro Strava Concerts ပြည်ပထားတဲ့သတင်းတော်ကိုမအီသန်စင်ကတင်ဆက်ထားပါတယ်။
ယူကရိန်းနိုင်ငံကီးဖ်မြို့တော်ကအီဗန်ဘိုဟမ်စစ်တပ်ကြောင်းကနေနိုင်ငံထိပ်တန်းယူကရိန်းစစ်မှုတန်းတွေမွေးထုတ်ပေးနေတာဖြစ်ပြီးဒီမတိုင်ခင်တုန်းကတော့ယောက်ျားလေးငယ်တွေပဲဒီစစ်တပ်ကိုတက်ခွင့်ရကြတာပါပြီးခဲ့တဲ့နှစ်ပိုင်းအတွင်းမှာမိန်းကလေးငယ်တွေပါတက်ရောက်လာကြပြီးတော့စစ်မှုတန်းဖြစ်ဖို့စစ်တပ်ကြောင်းတက်နေကြတာဖြစ်ပါလေယူကရိန်းစစ်ပွဲအတွင်းမှာစစ်သားလုံအပ်မှုတွေတိုးလာတဲ့အမျှဒီစစ်တပ်ကြောင်းကိုမိန်းကလေးရောယောက်ျားလေးတွေပါတက်ခွင့်ပေးလိုက်ပါတယ်။မိန်းကလေးတွေပါစစ်တပ်တက်ခွင့်ပေးလိုက်ပြီးတဲ့နောက်တင်းကြားမှုဝင်းကျင်အပေါ်မှာကောင်းမွန်တဲ့တက်ရောက်မှုတွေရှိတဲ့အကြောင်းတင်းနေနီးပြတယောက်ကပြောပါတယ်
။ First we had only one platoon.
မိန်းကလေးပထမတတုတ်စစ်မှုတန်းတင်တဲ့စတက်တော့အားလုံးအတွက်အသက်ဆန်းဖြစ်ခဲ့ပေမဲ့အခုတော့မိန်းကလေးစစ်တင်တန်းတက်သူအကြောင်း60ကျော်သားပါပြီ။မိန်းကလေးပိုလောင်းတွေကညံရီကောင်းပြီးပြဿနာကိုဖြေရှင်းဖို့အမြဲဆင်နွှဲရှိတဲ့အပြင်တင်ကြားမှုပုံစံအစ်စ်ကိုလည်းလေ့လာဖို့အဆင်နဲ့ပါ
စစ်ပွဲမတိုင်ခင်တုန်းကတော့ယူကရိန်းအမျိုးသားတွေပဲစစ်ထဲဝင်ခွင့်ရှိကြတာပါအခုတော့အမျိုးသမီးတွေကလည်းစစ်တပ်ထဲကကဏ္ဍအပေါင်းစုံမှာပါဝင်ပြီးတော့တာဝန်ထမ်းဆောင်လာကြပြီဖြစ်တဲ့အကြောင်းဘိုမူဒမီထရိုယာမိုလန်ကိုကပြောပါလိ
မ့် As the commanders of the troops
ယူကရိန်းမျိုးသမီးတွေကစစ်သားတွေကိုကြီးကြပ်သူတွေအထူးတပ်သားတွေစသဖြင့်ယာတုနေရာမျိုးစုံကိုယူထားကြပါတယ်
ဒီစစ်တပ်ကြောင်းမှာတနေ့ထက်တနေ့မိန်းကလေးတင်တန်းသူဥယေပို့တိုးပြီးတော့လက်ခံလာနေတာဖြစ်ပါလိမ့်။မိန်းကလေးရဲ့ယောက်ျားလေးတွေတန်းတူရှင်တွဲပြီးတော့တင်တန်းတက်ကြသလိုနေ့တိုင်းနဲ့ရှင်ပြိုင်မှုတွေလုပ်ကြပါလိမ့်။အားကစားသမားတယောက်ဖြစ်တဲ့ဘိုလောင်းလီဇာဘာနီကနဗန်းတက်တာနဲ့လက်ဝဲထိုးရမှာထူးကြပါလိ
မ့်။ I love Ukraine and I want to defend it.I want to be
ယူကရိန်းကိုချစ်တဲ့အတွက်တိုင်းပြည်ကိုကာကွယ်ချင်ပါတယ်။ယူကရိန်းစစ်တပ်ထဲကစစ်မှုတန်းတယောက်ဖြစ်ချင်ပါတယ်။ရှေ့တန်းသွားချင်ပါတယ်။တင်းတန်းစီရင်သွားပါပါ
။ဘိုလောင်းနရီယာဖြစ်တဲ့ဘိုဒန်နာတန်နိုပီကမိန်းကလေးဆောင်ကိုလိုက်ပြနေပါလိမ့်။သူ့ရဲ့အကူကလည်းရှေ့တန်းမှာလက်ရှိတိုက်ပွဲဝင်နေတာဖြစ်ပြီးသူ့ရဲ့မိဘတွေကလည်းသူစစ်ထဲဝင်တာကိုအားပေးထောက်ခံကြတယ်လို့သူကပြောပါလိမ့်။ယူကရိန်းစစ်တပ်ထဲမှာအမျိုးသမီးတွေအတွက်ယာတုနေရာတွေရှိလာတဲ့နောက်ပိုင်းတိုင်းပြည်အတွက်သူကိုယ်တိုင်လည်းစစ်တဲဝင်ခြင်းတဲ့အကြောင်းသူကပြောပါလိမ့
်။ Karanish Tamblonu 2010 14
2010ပြည့်နှစ်ကနေ2014ကြာကောင်းမွန်တဲ့ယဉ်ကျေးမှုအပြောင်းလဲကိုတွေ့လာရပါတယ်။အရင်တုန်းကအမျိုးသမီးတွေစစ်တဲဝင်တာကိုအမျိုးသားတွေကလက်မခံခဲ့ကြပါဘူး။အမျိုးသမီးတွေကဟင်းချက်ပြုတ်တာဖုန်းချိတ်ဆက်ခေါ်ပေးတာနဲ့ကားမောင်းတဲ့သူတွေအဖြစ်ပဲတာဝန်ယူနိုင်ခဲ့ပါတယ်။အခုတော့လက်ဖြောင့်တနက်ဖြစ်တဲ့ယာရုတွေမှာအမျိုးသမီးတွေကိုပို့တွေ့လာရပါတယ်။များသောအားဖြင့်တိုက်ခိုက်ရေးကဏ္ဍတွေမှာပါဝင်မှုအမျိုးသမီးတွေရွေးချယ်ပိုင်ခွင့်ရကြပါတယ်။
မင်းကလေးငယ်ရဲ့အတွက်စစ်တင်တဲ့နည်းပြကက်ပတင်စဗက်လာနာရှမ်ချော့ကခရိုင်းမီးယားဒေသကိုရုရှားတို့ဝင်ရောက်ပြီးတော့သိမ်းပိုက်တဲ့2014ခုနှစ်တုန်းကယူကရိန်းနိုင်ငံကီးဗ်မြို့တော်ကိုပြောင်းရွှေ့ပြီးတော့နေထိုင်လာခဲ့ပါသည်။ယူကရိန်းစစ်တပ်ထဲမှာအမျိုးသမီးတွေအတွက်အခွင့်အလမ်းတွေပိုများလာတာကိုတွေ့ရတဲ့အကြောင်းသူကပြောပြပါသည်။
Изменилось это, что девчатам дали право гендерной рим.
Менкли ngai ri twae cha ma dan du nyi mya mu ya twa ra ga ro apyang le ba. Menkli ngai ri ya ba ma su lou nai ma bi. Chama ro sit tin nan chan wa menkli ri o chi me so yin thru ya sait pu shi de. Khe myet pi lo yauk cha li ri the pu pi lo ko wa ko ko nai na go twae ya de pyin. Chan chan khan nai swain yin le pu shi ba de.
ယူကရိန်းစစ်တပ်ထဲမှာ2024ခုနှစ်အထိအမျိုးသမီးအယောက်4000ကျော်တာဝန်ထမ်းဆောင်နေပြီဖြစ်တဲ့အကြောင်းယူကရိန်းကာကွယ်ဝန်ကြီးဌာနရဲ့ချက်လက်တွေမှာဖော်ပြထားပါတယ်။အမျိုးသမီးအများစုကတော့တိုက်ခိုက်ရေးမဟုတ်တဲ့ပံ့ပိုးရေးကဏ္ဍတွေမှာပါဝင်ကြတာဖြစ်ပြီးအဲ့ဒီကအမျိုးသမီးအယောက်4000ကျော်ကတော့တိုက်ပွဲတွေမှာပါဝင်နေကြတာဖြစ်ပါတယ်။ယူကရိန်းနိုင်ငံကိုကာကွယ်ဖို့အတွက်ယူကရိန်းအမျိုးသမီးတွေကပါဝင်နိုင်ဖို့ပြင်ဆင်နေကြရတယ်ဖြစ်ပါတယ်ရှင်
။မိုက်တဆင်တင်ပြခဲ့တာပါ။အခုတော့ယူကရိန်းကနေအစ္စရေးကိုတောကြည့်ကြအောင်ပါ။ဂါဇာကမ်းမြောင်မှာအစ္စရေးကဟားမတ်စ်အဖွဲ့ကိုစစ်ရေးရာတိုက်ခိုက်နေတဲ့ပေါ်နိုင်ငံတကာဝေဖန်မှုတွေတိုးလာတဲ့အချိန်မှာ Evangelical Christian တွေဟာအစ္စရေးနိုင်ငံကိုတွားရောက်လဲပတ်ပြီးသူတို့ရဲ့ထောက်ခံမှုကိုပြသလိုက်ကြပါတယ်။ Linda Gretstein Tel Aviv ပြည်ကနေသတင်းပေးပို့ထားတာကိုကိုငင်းချမ်းကတင်ပြပါမယ်
။နိုင်ငံတကာ Evangelical Christian တွေပါဝင်တဲ့ဒီအဖွဲ့ဟာအစ္စရေးနိုင်ငံ Tel Aviv မြို့ကိုလာရောက်ပြီးအချက်ပြုတ်တင်တန်းကျောင်းမှာ Citrus and Salt အချက်ပြုတ်တင်ယူနေတာပါသူတို့ချက်တဲ့ဟင်းလျာတွေကိုလေဘနွန်နယ်စပ်မှာအခြေစိုက်တဲ့ Israel စစ်သားတွေစီပို့ပေးမှာပါသူတို့ခရီးစဉ်ကို Israel ထောက်ခံတဲ့အဖွဲ့တစ်ခုဖြစ်တဲ့ International Christian Embassy Jerusalem အဖွဲ့ကစီစဉ်တာဖြစ်ပြီးတော့ Hamas တွေတိုက်ခိုက်ခဲ့တဲ့နေရာကိုတွားကြည့်တာစွန့်ခွာခဲ့ရတဲ့ဥယျာဉ်ခြံတွေမှာအတီးခူးတာတွေအပြင်ဂါဇာနဲ့လေဘနွန်နယ်စပ်ကစွန့်ခွာလာရတဲ့ဣသရေလရွှေပြောင်းတွေကိုအကူအညီပေးတာတွေပါဝင်ပါတယ်။ဒါတွေကိုတပ်သေးအနေနဲ့လာကြည့်တာဖြစ်တယ်လို့ဂါဇာမှာဖမ်းခံနေရတဲ့ဣသရေလတစားကန်တွေအတွက်စူတောင်းပေးဖို့လည်းပါဝင်ပါတယ်။ဒီမှာပါဝင်တဲ့သူတွေဟာဒီအချိန်မှာဖျားသခင်ရဲ့အလိုတော်အတိုင်းဣသရေလကိုထောက်ခံနေတာဖြစ်တယ်လို့ယုံကြည်ကြပါတယ်။ဒိမတ်နိုင်ငံက Evangelical စေတနာဝန်ထမ်းတဦးဖြစ်တဲ့ Nativia Simulson က
I realize you know this is what
ဒါဟာဖျားသခင်ကလှုပ်ဆီချင်တာဖြစ်တယ်လို့ကျွန်မသဘောပေါက်လာပါတယ်ဝန်ထမ်းကြီးကွေးနေတဲ့နိုင်ငံတစ်ခုမှာမျှော်လင့်ချက်ပေးဖို့နဲ့ကျူးလူမျိုးတွေနဲ့အတူစစ်ပွဲအတွင်းမှာရည်တည်ကြောင်းပြသဖို့အတွက်ကျွန်မဒီမှာနေမှာပ
ါတခြားစေတနာဝန်ထမ်းတွေကလည်းသူတို့ရဲ့ဘာသာရေးယုံကြည်မှုကြောင့်စစ်ပွဲအတွင်းမှာတောင်အခုလိုသွေးစည်းညီညွတ်ကြောင်းကိုပြသတဲ့ခရီးစဉ်မှာလိုက်ပါလာတာဖြစ်တယ်လို့လည်းပြောပါတယ်စစ်ပွဲအတွင်းဣသရေလကိုလာခဲ့တဲ့အတွက်သူ့မိသားစုကစိုးရိမ်ကြောင်းကိုလံဘီယာနိုင်ငံကကလော်ဒီယိုပီချာတိုကပြောပါတယ
် I'm a mom and dad were like what you crazy?
ကျွန်တော်အဖေနဲ့အမေကမင်းယူနေလားဆိုပြီးတော့ပြောပါတယ်ဒါပေမဲ့လည်းကျွန်တော်ကကိုလံဘီယာကလေကျွန်တော်ဆိုလိုတာကိုသိတယ်မလားအန်ဒီယရီအမြဲတမ်းရှိနေတဲ့နိုင်ငံမှာနေတယ်ဆိုတာယူနေပါပြီ
ဣသရေလနိုင်ငံကို Evangelical Christian အများစုအထူးသဖြင့် American ကလူတွေထောက်ခံနေတာနှင်းနဲ့ချီနေပါပြီဒီစစ်ပွဲကြောင့်ထောက်ခံမှုပိုပြင်းထန်လာတယ်လို့ Christian Embassy အဖွဲ့ပြောခွင့်ရ David Patterson ကအခုလိုပြောပါတယ
် Today there are Christians around the world who love the Jewish people the
Jewish ဒီကနေ့မှာတော့ဂျူးနိုင်ငံနဲ့ဂျူးလူမျိုးတွေကိုချစ်ပြီး Jew side တဲ့ Christian တွေကမ္ဘာတဝန်းမှာရှိနေပါတယ်နာဇီတွေကဂျူးတွေကိုလူမျိုးတုံးတပ်ဖြတ်မှုအပြီးဒီလိုနေ့ရက်တွေဟာအဆိုးဆုံးပဲဆိုတာကျွန်တော်တို့သိပါတယ်ကျွန်တော်တို့ဟာဂျူးတွေနဲ့အတူရက်တည်ရမယ်ရက်တည်ပြီးတော့သူတို့ကိုတတ်နိုင်တယ်လို့ကူညီရပါမယ
် Christian နဲ့ Jew အဖွဲ့တွေရဲ့သွေးစည်းညီညွတ်မှုကိုပြသတဲ့ဒီခရီးတွေကို Israel တာဝန်ရှိသူတွေကကြိုးစိုးကျေးဇူးတင်ပါတယ်အထူးသဖြင့်အော်တိုဘာလ9ရက်တိုက်ခိုက်မှုအပြီးဣသရေလကိုလာလဲတဲ့ခရီးသွားတွေဟာအရင်ကထက်စာရင်10ရာခိုင်နှုန်းလောက်ပဲကျန်တာပါဒီခရီးစဉ်တွေကအားဖြစ်စေပါတယ်လို့ဣသရေလကဘာလဲခရီးသွားဝန်ကြီးဌာနကဘလက်လဗီကအခုလိုပြောပါတယ
် To see people from abroad arriving here volunteering here
နိုင်ငံခြားကလူတွေဒီကိုလာပြီးစေတနာဝန်ထမ်းလာလို့တာတိုက်ခိုက်ခံရတဲ့နေရာတွေကိုလေပတ်တာနေရာစွန့်ပြီးပြေးလာကြတဲ့သူတွေကိုသွားကြည့်တာတွေဟာစိတ်သက်ခွန်အားအများကြီးဖြစ်စေပါတယ်အထူးသဖြင့်ဂျူးမုန်တီးရေးလိုင်းတွေကြုံနေရတဲ့အချိန်မှာပ
ါဂါဇာကမ်းမြောင်မှာဣသရေလကဟားမတ်စ်အဖွဲ့ကိုစစ်ရေးအရတိုက်ခိုက်နေတဲ့အပေါ်နိုင်ငံတကာဝေဖန်မှုတွေတိုးလာနေတဲ့အချိန် ပါလက်စတိုင်းတွေအတွက်လူသားချင်းစာနာမှုအကျအတည်းပိုဆိုးလာတဲ့အချိန်အခုလိုထောက်ခံမှုတွေကလည်းတိုးလာနေတာပါစိတ်သက်ခွန်အားတိုးလာတဲ့အပြင်အခုလိုခရီးရန်ခီးသွားအဖွဲ့တွေရဲ့သုံးစွဲလဲပတ်မှုတွေကြောင့်စစ်အတွင်းအစ္စရေးရဲ့စီးပွားရေးကိုလည်းငွေကြေးတိုးလာစေတာပါခင်ဗျာ
ဗီအိုရုပ်သံကနေဆက်လက်ထုတ်လွှင့်နေပါတယ်အခုယူကရိန်းကနေတောင်အမေရိကတိုက်ရဲ့အစွန်းအားထိကျွန်တော်တို့သွားကြည့်ကြအောင်ခင်ဗျတောင်အမေရိကတိုက်မှာနှစ်ပေါင်း 8,000 ကျော်သက်တမ်းရှိတဲ့အုတ်ဂုနိုင်ငံပကြီးတွေကိုအာဂျင်တီးနားနိုင်ငံပက်တာဂိုနီးယားဒေသမှာပညာရှင်တွေကရှာဖွေတွေ့ရှိခဲ့ကြပါတယ်ရိုက်တာသတင်းသဘောက်ကိုအခြေခံပြီးကိုညံဝင်းအောင်ကအခုလိုပြောပြထားပါတယ
်အာဂျင်တီးနားနိုင်ငံပါတာဂိုနီးယားဒေသကကွယ်နော်ဂူတွေထဲမှာတောင်အမေရိကတိုက်ရဲ့အစောဆုံးအုတ်ဂုနိုင်ငံပကြီးလို့တွက်ဆရတဲ့အမှုပညာလက်ရာတွေကိုအာဂျင်တီးနားနဲ့ချီလီရှေးဟောင်းသူတွေသနပညာရှင်တွေကရှာဖွေတွေ့ရှိခဲ့တာပါလေးလာမှုတွေအရလွန်ခဲ့တဲ့နှစ်ပေါင်း 8,200 လောက်ကလက်ရာတွေလို့ဆိုပါတယ်ပွင့်နော့ဂူထဲမှာနိုင်ငံပကြီး890ကျော်တွေ့ရပါတယ်စတူယန်မီတာ630ကျယ်ဝန်းတဲ့အဲ့ဒီကြောက်ဂူဟာအာဂျင်တီးနားမြို့တော်ဝီနိုအိုင်ရစ်ရဲ့အနောက်တောင်ဘက်မိုင်680ကျော်ဝေးတဲ့No game you know ma ti shi da ba
pudimos fechar cuatro motivos peiniformes de color negro que estaban hechos a
ti ma twe ya de ngmwe taw poun san tha ta le le akwe pho tha de nan yan biji ko mi twe ne yee swae kha da ba prong ga yee swae kha de le so de a chain kala ko juma ro pho thau nai kha ba de taw america side ma so song ogu nan yan biji lo taw so nai ma de hwe naw ku ma twe ya de di biji le ya ri ga lun kha de ne paung 8000 law ga swae kha de tabaw ba
ဒေါက်တာဂွာလာလူပိစာအစင်မြင့်သိပ္ပံဂျာနယ်မှာသုတေသနစာတမ်းတွေရေးသားနေသူပါ။ဝင်နောဂူတွေထဲမှာတွေ့ရတဲ့အချို့သောသေးချာပုံစံပကြီးလက်ရာတွေကအနည်းဆုံးနှစ်3000လောက်ကဆွဲခဲ့တာလို့သူကဆိုပါတယ်
။ Y contextualizando estas fechas en su marco paleoclimático que registra
ဒီနေရာမကြီးတွေနဲ့သူတို့ဆွဲခဲ့တဲ့ကာလကိုဆက်ဆက်လေ့လာကြည့်တဲ့အခါအဲ့ဒီအချိန်ကဒီဒေသမှာမိုးနဲ့ခြောက်သွေ့တဲ့ရာသီဥတုဖြစ်ခဲ့တာမို့နေထိုင်တဲ့လူဦးရေကျဲပါးခဲ့ပုံရပါတယ်။ပုံတွေပေါ်အခြေခံပြီးတော့ကျမတို့ကောက်ချက်ဆွဲနေတာကနေရာရွှေပြောင်းသွားလာတဲ့အမဲလိုက်အုပ်စုကရာဒီဥဒုတန်ကိုကျော်လွှားဖို့အတွက်ဒီဂူရီထဲမှာခိတ္တခိုအောင်နေသွားခဲ့မှုတဲ့သဘောပါအာဂျင်တီးနားမြောက်ဘက်ပိုင်းမှာရှိတဲ့ပက်တီဂိုနီးယားဒေသဟာအဲ့ဒီအချိန်ကအရန်ကိုခြောက်သွေ့ပြီးတော့လူမနေတဲ့လွှင့်နှီးခေါင်မြင်ဖြစ်ပါတယ
်ကမ္ဘာသမိုင်းမှာလွန်ခဲ့တဲ့နှစ်ပေါင်း 11,000 လောက်ကစခဲ့တဲ့ဟော်လိုဆင်းခစ်ရဲ့ခစ်လဲလို့ဆိုနိုင်မယ်အကြမ်းများအဖြစ်လွန်ခဲ့တဲ့နှစ် 9,000 နဲ့ 9,000 ကြာကာလအာဂျင်တီးနားရဲ့ဒီဒေသဂူတွေထဲမှာအမဲလိုက်အုပ်စုတချို့နေထိုင်သွားခဲ့တယ်လို့လေ့လာမှုတွေကဆိုပါတယ်သူတို့တွေရာသီဥတုကိုဘယ်လိုရင်ဆိုင်ကျော်ဖြတ်ခဲ့တယ်လဲဆိုတာနိုင်ငံပကြီးတွေဆွဲပြရင်သတင်းစကားထားခဲ့တဲ့သဘောလို့ပညာရှင်တွေကသုံးသပ်ကြပါတယ်ခင်ဗျာကျွန်တော်ညောင်မင်းအောင်ပါ
မသေးချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တင်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ဒီရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်းကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင်
ခုတော့ပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပါတော့မယ်။စီးပွားရေးအကြောင်းမပြောမီပါသတင်းတော်မတ်စုနဲ့စကြပါရစေခင်ဗျ။မြို့သားညီညွတ်ရေးအစိုးရ NUG နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေကိုနိုင်ငံတကာကလက်မခံဖို့စစ်ကောင်စီကောင်းဆောင်ကတိုက်တွန်းလိုက်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံအတွက်စီးရေးပဋိပက္ခကအရှိန်ပြင်းနေစေဖြစ်တော်မူစစ်ကောင်စီအနေနဲ့အကြမ်းဖက်တာတွေရပ်တန့်ဖို့နိုင်ငံတကာကတော့ပြန်လည်တောင်းဆိုလိုက်ပါတယ်။ရန်ကုန်ကသတင်းတော်မတ်စုကိုကိုသားညူကတင်ပြထားပါတယ်။
ရာ96နှစ်မြောက်တက်မလွန်နေ့စီးပြခန္ဓာကိုပြီးပြီးတော့မှရခင်ပုံမှန်နှစ်တူလို့မဟုတ်ဘဲနဲ့ညနေပိုင်းမှာကျင်းပပါရတယ်။
လေရင်ရဟရင်နဲ့စွန့်ရီပြအလေးပြုပြန်တမ်းမှုတွေပါဝင်မယ်ဆိုပြီးတော့စစ်ကောင်စီပြောခွင့်ရသူကပြောခဲ့ပေမဲ့ဒီနှစ်စီးရီးပြမှုမှာအရင်လိုမျိုးလက်နက်စမ်းတွေမပါဝင်ဘူးစီးရီးပြအင်အားလည်းပုံမှန်ထက်နည်းသွားတယ်ဆိုပြီးတော့ကဲခတ်တွေကတော့သုံးသပ်ပါတယ်စစ်ကောင်ဆောင်ရဲ့စီးရီးပြမိကုန်းထဲမှာတော့ NUG ဂျာဂလာမျိုးသားညီညွတ်ရေးအစိုးရနဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တွေဟာအကြမ်းဖက်တိုက်ခိုက်မှုတွေကျူးလွန်နေတဲ့အတွက်နိုင်ငံတကာအနေနဲ့သူတို့ကိုအတိမတ်ပြုထောက်ခံမှုတွေမလုပ်ဖို့ဆိုပြီးတော့တိုက်တွန်းပါတယ်တချိန်တည်းမှာတော့အနောက်နိုင်ငံတချို့ရဲ့ထုတ်ပြန်ချက်ထဲမှာစစ်ကောင်စီရဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုပဲမိမောင်းထိုးထောက်ပြခဲ့ကြပါတယ်။မြန်မာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးပစ်ခတ်မှုတွေကြောင့်ရပ်သားလူနေအိမ်တွေ၊ကျောင်းတွေ၊လူမှုဝန်ဆောင်မှုအဆောက်အုံတွေထိခိုက်ပျက်စီးခဲ့ရတယ်လို့ဗြိတိန်နိုင်ငံ Indo-Pacific ရေးရာဝန်ကြီးကသူ့ရဲ့ဗီဒီယိုမက်ဆေ့ချ်မှာပြောဆိုသွားပါတယ်။
As a military regime hold parade
တမရော်နေအထိမ်းမှတ်အနေနဲ့မြန်မာစစ်တပ်ကနေပြည်တော်လမ်းမတွေပေါ်မှာစီရေးပြအခမ်းအနားတွေကျင်းပနေပေမဲ့မြန်မာပြည်သူပြည်သားတွေကတော့နိုင်ငံတော်ဆက်လက်ဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်ဒုက္ခပေါင်းများစွာကိုခံစားနေရပါတယ်ပြည်သူပေါင်း18သန်းကျော်ဟာလူသားချင်းစာနာထောက်ထားမှုအကူအညီတွေလိုအပ်နေပြီးလူ3ဦးထဲကတအုံးမှာ free ပခါတွေကြောင့်ကိုယ့်ရဲ့ဥယျာဉ်တွေကိုစွန့်ခွာထွက်ပြေးဖို့ဖိအားပေးခံနေရပါတယ်မြန်မာစစ်တပ်လက်ထက်မှာမြန်မာပြည်သူပြည်သားတွေဟာချောက်မက်ဖွယ်အကြမ်းဖက်မှုတွေကိုရင်ဆိုင်ခံစားနေရပါတယ်လေချောင်းတိုက်ခိုက်တာလက်နက်ကြီးနဲ့ပစ်ခတ်တာမိရှုဖျက်ဆီးတာတွေဒီလိုနီလန့်တွေကိုအသုံးပြုပြီးတော့လူနေအိမ်ကျောင်းတွေနဲ့ကျန်းမာရေးဝန်ဆောင်မှုပေးတဲ့နေရာတွေအပြင်ဝတ်ပြုကူးကွယ်ရာနေရာတွေကိုပါဖျက်ဆီးနေကြတာဖြစ်ပါတယ
်မြန်မာနိုင်ငံဆိုင်ရာကဏ္ဍတန်ယုံကလည်းတမလွန်နီဆိုင်ရာထုတ်ပြန်ချက်မှာဒီမြန်မာစစ်တပ်ကိုရှုံချပါတယ်စစ်တပ်ရဲ့အခမ်းကဏ္ဍဟာပြည်သူတွေကိုစောင့်ရှောက်ဖို့နဲ့တိုင်းပြည်ကိုကာကွယ်ဖို့ဖြစ်ပြီးတော့မြန်မာစစ်တပ်ဟာဒီတာဝန်တွေကိုထမ်းဆောင်ဖို့ဆက်ပြီးတော့ပြက်ကွက်နေတယ်လို့ထုတ်ပြန်ချက်မှာဖော်ပြပါတယ်မြန်မာစစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်တဲ့အကြမ်းဖက်မှုကျူးလွန်တာတွေကိုရပ်တန့်ဖို့ထပ်မံတောင်းဆိုပြီးတော့လူခွေချိုးဖောက်တာတွေကိုကနေဒါနိုင်ငံအနေနဲ့အပြင်းထန်ဆုံးရှုံချရတယ်ဆိုပြီးတော့ထုတ်ပြန်ခဲ့ပါတယ်။စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့တမ်ဘော်နေမိကုန်းမှာတော့နိုင်ငံအတွင်းတည်ငြိမ်ညီညွတ်လာအောင်လို့ဆောင်ရွက်မယ်ဆိုတာကိုထည့်သွင်းပြောဆိုထားပေမဲ့အဲ့ဒီနေ့မှတွင်ပဲတချို့ဒေသတွေမှာတော့တိုက်ပွဲပြင်းထန်မှုတွေကြောင့်ဒေသခံတွေရတဲ့မီဖြစ်ခဲ့ရပါတယ်။ရခိုင်ပြည်နယ်အမ်းမြို့နယ်ထဲမှာစစ်ကောင်စီနဲ့ရခိုင်တပ်တော်အေအေကြားတိုက်ပွဲပြင်းထန်ခဲ့ပြီးတော့လေကြောင်းတိုက်ခိုက်မှုတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။လက်နက်ကြီးတန်တွေနဲ့ပစ်ခတ်တန်တွေကြောင့်ဒေသခံတွေစိုးရိမ်နေရပြီးတော့အားလုံးပဲဒီဘေးလွတ်ရာကိုမရှောင်နိုင်ဘူးလို့ပြောကြပါတယ
်။စိုးရိမ်မှုရဘယ်ဥဒ္ဒါမှမတိဖြစ်နေတာပြီ။ဘယ်ဥဒ္ဒါအမှမတိပါရင်ဘလို့ဖြစ်သွားမှမတိအလိုမရှိပါဘူးလေ။လူရှုံနေလို့တော့မဟုတ်ပါဒါနဲ့အရာတော့နေရာမရှိတာအဲကြောင့်မလို့ဒီမှာနေရတာပဲ။ဒေသခံမြင်ရှိရရှိကြပါသေးတယ်။သွားလူလေသွားကြရပါဘူး။သွားနိုင်တယ်လူသွားရပါဘူး
။ရခိုင်ပြည်နယ်မှာတော့လူပေါင်း 34,800 ကျော်ဟာနေရာဆုံးခွာထွက်ပြေးနေရတယ်လို့ကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာနောက်ဆုံးထုတ်ပြန်ချက်မှာဖော်ပြခဲ့ပါတယ်။စစ်တပ်အာဏာသိမ်းပြီးတဲ့နောက်မြန်မာနိုင်ငံအတွက်မှာလက်နက်ကိုင်ပြပခါတွေဟာတစားထက်တစားအရှိန်မြင့်လာပါတယ်။နေရာဒေသအလိုက် CIA အေဂျင့်နဲ့ရက်ဆိုတာမရှိသလောက်ဖြစ်လာနေပါတယ်။မွန်ပြည်နယ်ကြိုင်မြောမြို့နယ်ဓမ္မတကြီးရွာမှာလဲမတ်လ29ရက်နေ့မှာပဲစစ်ကောင်စီကပစ်ခတ်လိုက်တဲ့လက်နက်ကြီးကြက်ရောက်ပေါက်ကွဲလို့ဒေသခံနေအိမ်တွေမိလောင်ပျက်စီးခဲ့ပါတယ်။မိသက်ကားတွေရောက်မလာနိုင်တဲ့အခြေအနေမှာဒေသခံတွေဟာနန်းတလောက်မိငိမ့်တက်ကြပြီမဲ့ည9နာရီဝန်းကျင်အချိန်မှာရွာတွေကနေအိမ်ထွက်ဝဲကျော်မိလောင်ကျွမ်းခံလိုက်ရတယ်လို့ဒေသခံတွေကပြောပါတယ်။မွန်ပြည်နယ်မော်လမြိုင်မြို့ရဲ့ဝင်းထွက်မြို့ပြင်နေရာတိုင်းမှာလဲစစ်ကောင်စီဖွဲ့တွေကစစ်ဆီးတင်းကျပ်ထားတယ်လို့ဒေသခံတူကပြောပါတယ်။မြို့ရင်းအတွာလာကတော့ပုံမှန်အတိုင်းပဲဆက်ပြီးတော့ရှိနေတယ်လို့ဆိုပါတယ်။
ကျွန်တော်တို့မျိုးဝင်လို့ဆိုတော့ဒီကပေါ့ဆိုရန်ကုန်ကနေပေါ့ရန်ကုန်နဲ့သံလားကျန်တဲ့ဦးပေါ့ဆိုနော်နောက်တစ်ပေါက်ကတက်မျိုးတက်မျိုးကလည်းလာတယ်ဒီပေါ့နောက်တော့ကျွန်တော်တို့တက်ပေါ်ချစ်တဲ့နေရာဟိုတရနာဟိုပေါ့ဆိုနေတဲ့နေရာဥပဒေကြီးတောင်းနေအခွင့်အရေးကိုဖြတ်ပြီးတော့နားရတဲ့ကနေအဲ့ဒါကိုအင်းအင်းတို့နေရာအဲ့တော့မော်နယ်မျိုးပြည်ကျိုးဆိုတော့ကျွန်တော်တို့မူးတုံတံကြီးချိပတ်ထွက်တဲ့မျိုးပြည်နဲ့ကျနောက်တော့ဆောင်းတို့နော်ဒီမှာပဲကျွန်တော်မူးရမှာမကြောက်ဘူး
လက်နက်ကင်တော်လိုင်းအင်အားစုတွေနဲ့စစ်ကောင်စီကြားတိုက်ပွဲပြင်းထန်တဲ့ရက်ဒီသားကပြည်သူတွေဟာပြေးလွှားနေရချိန်မှာဒီမျိုးပြမှာလဲကျူးလွန်သူမသိတဲ့ပေါက်ကွဲမှုဖြစ်ခဲ့ပါတယ်။မတ်လ29ရက်နေ့ညကရန်ကုန်မြို့စုလီလူကူးဂုံးကျော်သရားပေါ်မှာပေါက်ကွဲမှုဖြစ်ပြီးတော့ကလေးနှစ်ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့အနီးပတ်ဝန်းကျင်မှာနေထိုင်သူတွေကပြောပါတယ်။စစ်ကောင်စီဟာတဖက်မှာတပ်မတော်နေစီးရဲပြခန္ဓာကိုကျင်းပနေပေမဲ့သူတို့ရဲ့တပ်စခန်းတချို့လဲသိမ့်ပိုက်ခံလိုက်ရတာကိုကြုံတွေ့ခဲ့ရပါတယ်။ကချင်လူလိုက်တပ်မတော် KIA နဲ့ပူပေါင်းတပ်တွေဟာကချင်ပြည်နယ်မိုးမောင်းမြို့နယ်အတွင်းကစစ်ကောင်စီတပ်စခန်း9ခုကို၂ရက်အတွင်းသိမ်းယူနိုင်ခဲ့ပါတယ်။တပ်မတော်နေမတိုင်ခင်တရက်လိုမှာတပ်စခန်း၄ခုသိမ်းယူနိုင်ခဲ့ပြီးတော့တပ်မတော်နေမှာတော့မိုးမောင်းမြို့နယ်ရှေ့ပိုင်းမိုးမောင်းလွယ်ချန်လန်းစိန်လုံနာကတပ်စခန်း3ခုကိုထပ်ပြီးတော့သိမ်းယူနိုင်ခဲ့တယ်လို့ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
။အဲမြို့ကြီးရဲ့စလုံးကောင်းနဲ့နောက်ဟိုမိုးမောင်းနာကလုံချဘုံနဲ့တုံးခု
ုံးလုံးနဲ့တော့၄ခုမင်းက၄ခုတင်းတာဖြစ်ပါတယ်ခင်ဗျ။ဘုံမောင်နဲ့ဒီလိုက်စားအဲ့ဒီလမ်းတကြောပေါ့နော်။အဲ့မှာတော့မရှိတော့တော့ဖြစ်တယ်ဟုတ်တယ်ပါ့။ဒါပေမဲ့အဲ့ဒီပတ်ဝန်းကျင်မှာတော့ရှိပါတယ်။ကျန်ပါသေးတယ်ခန်းကျန်ပါတယ်။ဒီနေ့နေ့ပိုင်းကလည်းအခုချိန်ကြီးကတော့အဲ့ဒီစီလုံးပတ်ဝန်းကျင်ကပေါ့ယိုယုံစင်လုံးပတ်ဝန်းကျင်ကစခန်းတုံးဖို့လောက်တင်းလို့ရတယ်ဆိုပြီးမှတရင်ပေးလာတာရှိပါတယ်ကျွန်တော်တို့ပချင်နာခေါ်နေတော့တော့မွန်လို့ခေါ်တာပေါ့နော်တော့မွန်ချန်တိုင်ဘန်ယောင်အဲ့ဒီကစခန်းတုံးဖို့ကတော့တင်းပိုက်လို့ရပြီတဲ့ကျွန်တော်တို့စီမံတေအကြောင်းကြားလာတယ်ရှိပါတယ်ဟုတ်တယ်
စစ်တပ်အနာသိမ်းပြီးတဲ့နောက်ပိုင်းပေါ်လာတဲ့လူလှုပ်ရှားမှုသဘေးတွေမှာလည်းဒီကနေ့ကြောက်တဲ့တမရော်နေကိုဖက်စစ်ဒေါ်လာရင်းနေဖြစ်ဒီအနာရှင်ဆန့်ကျင်ရေးလှုပ်ရှားမှုအတွင်းထဲပြုလုပ်ခဲ့တာတွေရှိပါတယ်။ဒီမိုကရေစီရေးအတွက်ကြိုးပမ်းနေကြသူတွေကတော့ဒုတိယကမ္ဘာစစ်အတွင်းတိုင်းပြည်လွတ်လပ်ရေးအတွက်ဂျပန်တွေကိုတွန်းလှန်ခဲ့တဲ့ဒီကိုအကြောင်းပြုပြီးတော့ပေါ်လာတဲ့နေဖြစ်တာမို့လို့စစ်တပ်ကပြောင်းလဲခေါ်ခဲ့တဲ့တမရော်နေဆိုတဲ့အသုံးနှုန်းကိုလက်မခံကြပါဘူး။ဖက်စစ်ဒေါ်လာရင်းနေလိုပဲမူလအတိုင်းခေါ်ဝေါ်သုံးနှုန်းပြီးတော့ဖက်စစ်ဒေါ်လာရင်းနေခန်းသားတွေကိုကျင်းပခဲ့ကြပါတယ်။တမလို့ဟာနိုင်ငံရဲ့လူလူကိုကာကွယ်မယ်ညီငယ်ကြီးကိုစောင့်ကြည့်မယ်လို့မြန်မာစစ်ကောင်းဆောင်တွေကမကြမကြပြောဆိုနေပေမဲ့စစ်ကောင်စီတမလို့နေကျင်းပတဲ့ရက်မှာပဲလက်နက်ကင်ပြပခရီနဲ့ရသထိခိုက်တိုက်ဆုံမှုတွေရက်ရွာမီးလောင်ဆုံးရှုံးမှုတွေရှိခဲ့တယ်ဆိုတာကိုဒီသတင်းပတ်ရဲ့တင်တော်မှတ်စုမှာပြန်ဆောင်ရမယ
်။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်းဖြစ်တဲ့ VOA ပိတ်သက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်းကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်းတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်ရေးမြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bammi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးဖို့တော့လိုပါတယ်။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုလိုတဲ့ဆိုလို့ရှိရင် bammi@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။ဒါမှမဟုတ် Facebook Messenger အနေနဲ့ရေးသားပေးပို့နိုင်ပါလေအခုတော့လူမှုရှုခင်းကိုကျွန်တော်တို့မကြည့်မိမှာစီးပွားရေးပဲလက်ကြအောင်ပါတဘာဝပတ်ဝန်းကျင်ထိန်သိမ်းရှုတော်ရရောလူခွေရေးချို့ဖောက်မှုရပါအနောက်နိုင်ငံတွေကအရေးယူထားကြပေမဲ့တရုတ်ဘက်ကတော့ဒီနှစ်ပထမ3လတာအတွင်းမှာအဝက်ထဲအိမ်သုံးပစ္စည်းတွေတင်ပို့နိုင်တာတိုးများလာတဲ့အကြောင်းပြောဆိုထားပါတယ်လောက်ခလာစာပုံများလာတာကြောင့်မြန်မာထယ်ချုပ်လုပ်သားတွေကလည်းတရုတ်ဘက်ကိုရွှေ့ပြောင်းနေကြပါတယ်ဒီသတင်းပတ်စီးပွားရေးစီစဉ်မှာမတ်သိန်းကြီးထိုက်ကတင်ပြထားပါတယ်
သဘာဝပတ်ဝန်းကျင်ထိခိုက်သက်ရောက်မှုတွေကိုရောပါသက်သာစေရည်ရွယ်ပြီးတရုတ်ရဲ့ Shein ကုမ္ပဏီလိုလုပ်ငန်းတွေကရောင်းချတဲ့ Ultra Fast Fashion ထုတ်လုပ်မှုအလွန်မြန်တဲ့ဝိထေတွေအပေါ်ဒဏ်ကြီးချမှတ်နိုင်မဲ့ဥပဒေချမ်းတစ်ရပ်ကိုပြင်သစ်အောက်လွှတ်တော်ကမတ်လ14ရက်နေ့မှာအတည်ပြုပါတယ်2030ပြည်နှစ်အရောက်မှာအဲ့ဒီလိုအဝတ်ထည်တွေပေါ်10ယူရိုချီတစ်ပြေးပြေးတိုးမြင့်သွားဖို့နဲ့ဒီလိုအဝတ်ထည်တွေကြော်ညာတာကိုပိတ်ပင်ဖို့ဥပဒေချမ်းမှာထည့်သွင်းထားပါတယ
်146 exprimé 146 majorité 74 pour 146 contre 0 l'Assemblée nationale a adopté
ပြင်းထန်အောင်လွှတ်တော်ကဒီဥပဒေချမ်းကိုတညီတညွတ်ထက်အတည်ပြုခဲ့ကြပြီးအထက်လွှတ်တော်ကိုတင်သွင်းဖို့ရှိနေပါတယ်စာရာနဲ့ H&M တို့လိုအခြေခံပြီးလုပ်ငန်းကြီးတွေကဈေးဝယ်သူတွေအကျိုက်ကိုခံမှန်ထုတ်လုပ်မှုအပေါ်အများစုအားထားဆောင်ရွက်နေကြချိန်မှာဝယ်သူရဲ့အမှားပေါ်မူတည်ပြီးအများပြားထုတ်လုပ်နေတဲ့ Shein နဲ့ Temu တို့လို Fashion လက်လီလုပ်ငန်းတွေကိုလူကြိုက်များလာတာဟာဆိုရင်လက်လီဈေးကွက်မှာအဖို့အထစ်ဖြစ်လာစေပါတယ်ရှင်လုပ်ငန်းကြီးကတော့သူတို့လုပ်ငန်းအနေနဲ့လက်ရှိအမှားအဝတ်ထယ်တွေကိုပဲထုတ်လုပ်တာကြောင့်မယောင်ရပဲကျန်နေတဲ့ပမာဏအလွန်နေပါပြီးတမယိုးချာလုပ်ငန်းကြီးတွေအနေနဲ့တော့အကျန်က40ရာခိုင်နှုန်းကျော်အထိရှိနိုင်တယ်လို့ Writers ကိုပြပို့တဲ့ထုတ်ပြန်ချက်မှာပြောဆိုထားပါတယ် ်အခုပြင်သစ်အောက်လွှတ်တော်မှအတည်ပြုလိုက်တဲ့ဥပဒေချမ်းဟာဆိုရင်လူနေမှုစရိတ်ပြိနေကြတဲ့ပြင်သစ်စားသုံးသူတွေရဲ့ဝယ်ယူသုံးစွဲနိုင်စွမ်းကိုပိုပြီးတော့ဆိုးရွားသွားစေမယ်လို့ရှီအင်လုပ်ငန်းကြီးကပြောဆိုထားပါတယ်အထယ်လေးဆွန့်ပစ်မှုတွေဆူဆူရရဖြစ်နေတာတွေကိုထိန်းချုပ်နိုင်ရည်အတွက်အထယ်ဟောင်းတင်ပို့မှုကိုဥရောပသမ္မတ EU ရဲ့တားမြစ်ပိတ်ပင်ရေးအဆိုပြုချက်ကိုတင်သွင်းမယ်လို့ပြင်းထန်သဘာဝပတ်ဝန်းကျင်ရေးရာဝန်ကြီးကပြောဆိုနေချိန်မှာပဲထုတ်လုပ်မှုအလွန်မြန်တဲ့ fashion အဝတ်ထည်တွေကိုထိန်းချုပ်မဲ့ဥပဒေချမ်းထွက်ပေါ်လာတာဖြစ်ပါတယ် Zero Waste France အဖွဲ့ကစီယုံလှုံ့ဆော်ရေးမန်နေဂျာ Charlotte Solari ကတော့ဒီဥပဒေချမ်းကိုကြိုးဆိုပါတယ
် Fast fashion avec leur stratégie marketing aggressive
တော်လက်တဲ့ဈေးခွက်ထိုးဖောက်ရေးဖြူဟာနဲ့အတူပဲအမြန်ရနိုင်တဲ့ fast fashion ကြောင့်လူတွေအနေနဲ့အဝတ်ထည်တွေပို့ပြီးတော့ဝယ်လာစေတယ်။လွန်ခဲ့တဲ့နှစ်20နဲ့ရှင်ရင်အဝတ်အစားတွေနှစ်ဆဝယ်ယူလာကြပြီးဒီအဝတ်အစားတွေကအရင်အသွေးညံ့တာကြောင့်တာရှည်ခန့်မှုမှာတော့ထပ်ဝက်ရော့သွားတယ်လို့သူမကပြောခဲ့တာပါဒီဥပဒေချမ်းပေါ်ပြင်းထန်နိုင်ငံပါရီမြို့တော်ကစားသုံးသူတွေကြားမှာတော့သဘောထားအမြင်တွေကွဲပြားနေပါတယ်အမေရိကန်ပြည်ထောင်စုအတွင်းကအွန်လိုင်းအမှားတွေကြောင့်တရုတ်ကနေပစ္စည်းတွေအသေးတန်းနဲ့ချီပီအမေရိကန်ကိုဝင်ရောက်လာနေတဲ့ကိစ္စဟာလည်းအမေရိကန်လွှတ်တော်အတွက်သတိထားစရာကိစ္စဖြစ်လာပါတယ်အမေရိကန်အောက်ခွန်နဲ့နေဆက်ကာကွယ်ရေးဌာနအချက်လက်တွေအရပြီးခဲ့တဲ့2023ခုနှစ်အတွင်းအမေရိကန်ကိုအောက်ခွန်ကင်းလွတ်ခွင့်နဲ့ဝင်လာတဲ့ပစ္စည်းတို့တန်း1000ကျော်ထိရောက်ရှိခဲ့တာပါကမ္ဘာမှာအဝတ်ထည်တင်ပို့မှုထိတ်တန်းနိုင်ငံဖြစ်တဲ့တရုတ်မှာအထည်ချုပ်လုပ်သားတွေအတွက်အလုပ်အကင်ခွင့်လန်းဟာဆိုရင်လေအင်းကြီးချင်းမြန်မာနိုင်ငံကလုပ်သားတွေကိုဆွဲဆောင်နေပါတယ်တရုတ်နိုင်ငံမှာအထည်ချုပ်လုပ်သားဖြစ်သွားရောက်လုပ်ကင်ခဲ့ဘူးသူက VOA ကိုအခုလိုဆက်ပြောပါတယ
်ဒီမြန်မာပြည်မှာကြတော့တမီတို့ကဒီ၄သိန်းလောက်ပဲရတယ်လေဒေသိန်းလောက်ပဲရတယ်တရုတ်ဘက်မှာကြတော့တမီတို့ကသူကခေါ်တာအခြေခံ50,000ကဆိုရင်တမီတို့ရေ9သိန်းခွဲရမှာဟုတ်အဲ့ဒါကြောင့်တမီတို့သွားခဲ့တာဟုတ်တမီတို့ဆောင်းဆိုပဲဟုတ်300ကျော်လောက်ရှိတယ်ရှင်ဒါကလက်ဆက်ရုပ်အတိတ်ကြီးမို့လို့ပေါ့နော်ဟိုအဲ့ရဲ့ဝန်းထဲမှာဆိုရင်တော့1,000လောက်ရှိတယ်ရှင်
မြန်မာနိုင်ငံတွင်းအထက်ချုပ်လုပ်ငန်းတွေမှာလုပ်ကင်ကြသူတွေမှာတော့လောက်ခလာစာကတိုးမလာပဲကုန်စည်နှုန်းကြီးမြင့်မှုနဲ့တစ်ဖက်ကရင်ဆိုင်နေကြရတာဖြစ်ပါတယ်မြန်မာနိုင်ငံအလင်းတဲ့အလုပ်သမားများသမ္မတများအဖွဲ့ချုပ်ရဲ့တွဲဖက်ဥက္ကဋ္ဌဒေါက်တင်တင်ဝေကတော့ပြည်ရင်းအထက်ချုပ်လုပ်သားတွေရဲ့လောက်ခလာစာနဲ့အလုပ်ကင်ခြေနေကို VOA ကိုအခုလိုပြောပါတယ
်ပြန်မဆိုရင်တော့ကျမတို့ဒါလက်ရှိဆိုရင်2သိန်းကျော်ပေါ့เนาะ2သိန်းကျော်ရတာတော့ကျမတို့အဲပုံမှန်ပေါ့เนาะဒါအများစုကတော့ရတာပေါ့เนาะအဲဒါ3သိန်းကျော်ရတဲ့စိတ်ယုံနေရတော့ဒါ OD ညာပိုင်းတိ8နာရီ9နာရီ9နာရီ OD တွေဆင်းရပိတ်ရက်ဒီမှာမနာပဲအလုပ်ဆင်းရတဲ့စိတ်ယုံတွေပဲအဲဒါရကြတာပေါ့เนาะပြန်များကတော့ကျမတို့ပုံမှန်အဲလာစားဆိုရင်တော့2သိန်းကျော်ပဲရှိပါဟုတ
်မြန်မာအထက်ချုပ်လုပ်သားတွေအတွက်တရုတ်ဖက်မှာအလုပ်ကင်ခွင့်လန့်ရှိပေမဲ့နေထိုင်စားသောက်ရေးအဆင်မပြေတာတွေအချိန်ပိုခိုင်းပြီးအချိန်ပိုလောက်ခလာစားမပြေတာတွေရှိနေကြောင်းတရုတ်နိုင်ငံမှာအထက်ချုပ်လုပ်သားဖြစ်သွားရောက်လုပ်ကင်ခဲ့ဘူးသူက VOA ကိုအခုလိုဆက်ပြောပါတယ်
သူတို့တတ်မှတ်ထားတဲ့ဟာမနက်၈နာရီည၈ခွဲလို့တတ်မှတ်ထားရှိတမီးတို့ကလည်းအဲ့သဘောတူညီချက်နဲ့စာချုပ်ထုတ်လိုက်ရှိတကယ်တမ်းလောက်ကတဲ့အပေါ်မှာတမီးတို့တွေမနက်၈နာရီကနေည၁၀နာရီတစ်ချိန်ချိန်ကြရင်ည၁၇နာရီ၁၂နာရီရှင်းရရှိဆက်ယုံကတမီးတို့ဒါစားပြီးတောက်ပြီးဇိမ်ငိမ့်ဆိုပြီးခေါ်တာရှိစားပြီးတောက်ပြီးဇိမ်ငိမ့်လို့ခေါ်ရဲတနေ့ကိုသမင်းသုံးနဲ့ကျွေးရရှိသမင်းသုံးနဲ့ကျွေးတဲ့အပေါ်မှာမြမလောက်သားတွေကသူတို့ကြွေးတဲ့သမီးကိုမစားနိုင်ရှင်။ဘာကြောင့်လဲဆိုတော့သမီးတို့အသားဟင်းမကြွေးဘူး။ဒီဟင်းသုံးမျိုးပဲကြွေးတယ်ရှင်။ဟင်းသုံးမျိုးကဂေါ်ပြီးမုံညင်းကြိုက်လန်အဲ့သုံးမျိုးပဲသမီးတို့ကြွေးတယ်ရှင်။အဲ့သုံးမျိုးကြွေးတဲ့အပေါ်မှာလည်းသမီးတို့အတိုးတွေစားခဲ့ရတယ်ရှင်။သမီးတို့ရေတခန်းကို၁၀ယောက်စီနေခဲ့ရတယ်ရှင်။၁၀ယောက်စီနေခဲ့ရတဲ့အပေါ်မှာသမီးတို့ဒီဟင်းချက်ခွင့်တွေပါရေပေါ့နော်။လက်စမီနဲ့ပတ်သက်တဲ့ဟာကြီးဘာမှသုံးခွင့်မရှိဘူးရှင်။
မတ်တင်ထရဲ့စီးပွားရေးအစီအစဉ်ဖြစ်ပါတယ်ခုတော့လူမှုရှုခင်းအစီအစဉ်ကိုဆက်ချင်ပါတယ်တဘာဝတောင်းအုပ်ထဲမှာပညာသင်ကြားနေရတဲ့လူမျိုးဖန်တီးထားတဲ့တဘာဝစာသင်ခန်းတစ်ခုရန်ကုန်မြို့မှာဖွင့်ထားပါတယ်တဘာဝနဲ့ထိတွေ့နိုင်မှုခက်ခဲတဲ့မျိုးပြတွေကကလေးတွေဖုန်းနဲ့တက်ဘလက်ဖန်သားများတဲ့ပြင်တွေရှိအချိန်ကုန်နေကြတဲ့ကလေးငယ်တွေအတွက်ဘလောက်အကျိုးရှိနိုင်ပါသလဲ တဘာဝစာတင်ကောင်းကိုတီထောင်လို့မမနွယ်အေးကိုမဆုမြတ်မောင်ကမင်းမြတ်ပြီးလူမှုရှုခင်းစီစဉ်မှာအခုလိုတင်ဆက်ထားပါတယ
်ခလေးငယ်လေးတွေကိုတဘာဝနဲ့ထိတွေ့မှုရှိအောင်လို့လေ့ကျင့်သင်ကြားပေးနေတဲ့တန်တန်းကြောင့်တခုရန်ကုန်မြို့လှိုင်မြို့နယ်မှာဖွင့်လှစ်ထားပါတယ်တစ်ပင်တက်တာကစားလို့ဒီတစ်သားနဲ့ရုပ်ကလေးတွေလှုပ်တာအပင်လေးတွေကိုစိုက်ပျိုးပြုစုတာအကောင်လေးတွေကိုရှာဖွေစူးစမ်းတာလိုမျိုးတဘာဝပတ်ဝန်းကျင်နဲ့ကလေးငယ်တွေမစိမ့်အောင်တခါတဘာဝသက်ရှိတွေကိုအလေးထားထားအောင်လို့သင်ကြားပေးနေတဲ့တန်တန်းကြောင့်ဖြစ်ပါတယ်ဒီတန်တန်းကြောင့်ကလေးငယ်တွေအတွက်တခြားဘလို့အကျိုးရှိနိုင်ပါတယ်Forest and Nature Classroom လို့နာမည်ပေးထားတဲ့တဘာဝစာသင်ခန်းကိုတည်ထောင်သူမတ်မာနွေအင်းကိုမေးကြည့်ထားပါတယ်
။ Nature Classroom ဒီဖွင့်ရတဲ့ရည်ရွယ်ချက်ကတော့ဒီမြို့ပြမှာနေတဲ့ကလေးတွေတဘာဝပတ်ဝန်းကျင်နဲ့ထိတွေ့မှုနေလာတာပေါ့နော်။နေလာတဲ့အခါမှာကျမတို့ကဒါကိုပြန်ပြီးတော့ reconnect ပြန်လုပ်ပေးခြင်းနဲ့ပေါ့။ဆိုတဲ့အခါမှာကျမတို့ရင်ကုန်မြို့လေမှာပဲအင်းရကနာမှာပဲဒီခြံလေးတွေ့ရပေါ့နော်။ခြံလေးမှာတပင်းလေးအလုံးလောက်ပါတယ်။နောက်တစ်ခါဒီမြေကြီးကိုတူပြီးတော့ကစားလို့ရမယ့်နေရာလှုပ်လှုပ်ရှားရှားပြပြလောလောကစားလို့ရမယ့်နေရာလေးကိုကျမတို့ဖန်တီးတာပေါ့နော်။ဆိုတဲ့အခါမှာဒီဟာရဲ့ရည်ရွယ်ချက်ကကြတော့ကလေးတွေတကယ်ကိုဒီပန်းချံလေအများကြီးမရှိပေါ့နော်။ရှိရပန်းချံတွေကလည်းဒီ traffic ကြောင့်သွားရတာခက်ခဲတယ်ဆိုတဲ့အခါမှာဒီထဲကိုရောက်လာတာနဲ့သူတို့ဒီတောအုပ်တပွဲနေရာလေးတစ်ခုကိုရောက်လာပြီးတော့ဒီတဘာဝမှာပေါ့နော်သူတို့စိတ်ဝင်စားတာလေးစူးစမ်းပြီးတော့ပြန်ပြီးတော့ reconnect လုပ်ပြီးရဲ့သဘောလေးပေါ့နော်။ဆိုတော့ကျမတို့အသက်အရွယ်ကို mix age နဲ့လက်ခံပြီးတယ်။ပြီးရဲ့အခါမှာကလေးတွေရဲ့စိတ်ဝင်စားမှုနောက်ကိုလိုက်ပြီးကျမတို့ဘေးကနေပြီးတော့ facilitate လုပ်ပြီးရဲ့ supervision နဲ့တွားတယ်ပေါ့နော်။ကလေးတွေရဲ့တဘာဝကဒီလှလှရှရှကစားတယ်ပြီးတဲ့အခါမှာကျမတို့လိုမျိုးဟိုကျမတို့ဆိုအလုတ်ကများတယ်လीများတဲ့အခါမှာစိတ်ကလည်းများတယ်အဲဒီလူမှုဝင်ကျင်မှာပေါ့နော်နေတဲ့အခါမှာကလေးတွေကကြတော့ဒီ in the moment မှာပဲနေတာဆိုတဲ့အခါမှာသူပတ်ဝန်းကျင်မှာတွေ့ရတဲ့အရာတွေဒီကျောင်းမှာဆိုလို့ရှိရင်သူတို့အပင်ဆိုင်တဲ့နေရာမှာဆိုလို့ရှိရင်အကောင်လေးတွေရှိတာပေါ့နော် caterpillar လိုမျိုးအကောင်လေးတွေသူတို့သွားတာနေအဲ့တော့သူတို့ကချက်ချင်းမြင်တယ်ကျမတို့ကတောင်းတောင်းဆိုလို့ရှိရင်ကြော်ပါတာပေါ့နော်သူတို့ရဲ့ attention ကကြတော့အရန်ကိုဟိုဘလို့ကမလဲအသေးစိတ်တယ်မြင်လွယ်တယ်ဆိုတဲ့အခါမှာသူအကောင်လေးတွေမြင်ပြီးဆိုမေးပြီပေါ့နော်ဆရာမကြီးဒါကဘာလဲဘာကောင်လေးပေါ့နော်ကြိုက်တက်လားပေါ့ဆိုတဲ့အခါမှာကျမတို့ကဝင်သွားပြီးကတပယ်လာဆိုလို့ရှိရင်ကတပယ်လာဆိုတာဒါလေးပြားလေးတော့မဟုတ်ပိုးပလန်လေးဖြစ်ဖို့အတွက်အတူတူဒီ channel ရှာကြည့်အောင်ဘာကောင်လေးပေါ့နော်ဆိုတဲ့အခါမှာကျမတို့ကအဲ့ပုံစံနဲ့ reconnect လုပ်ပေးရပါသူတို့ကိုလေတဘာပဝင်းကျင်အကြောင်းကြီးကို lesson အနေနဲ့သင်တာမဟုတ်ဘဲနဲ့ဒီတဘာပဝင်းကျင်မှာသူတို့ကိုချပေးလိုက်တယ်ဒီပဝင်းကျင်လေးကိုသူတို့လုံချုံနဲ့ဒီ control supervision supervision နဲ့တွားလိုက်တဲ့အခါမှာသူတို့ဖြစ်ချင်တဲ့ဟာလေးကိုနောက်ကနေလိုက်ပြီးပံ့ပိုးပေးတယ်ပဝင်းကျင်မှာရှိတဲ့အရာလေးစူးစမ်းလိုက်တယ်ကျမတို့အဖြေရှင့်ပြောပေးတယ်အဖြေမရှိရင်လည်းအတူတူလေ့လာရတယ်ပေါ့နော်ဆိုတော့ခါမှာကလေးတွေရဲ့အခုကသူတိချင်တာကိုတိလိုက်ရတဲ့အခါလှုပ်ချင်တာလှုပ်လိုက်ရတဲ့အခါမှာသူရဲ့ဘာသာစကားစွန့်ရလဲဟိုတာမန်ထက်ပို့ပြီးတော့ကောင်းတယ်ပေါ့နော်အပြူသဘောဆောင်တဲ့အပြူအမူတွေကစပို့ပြီးတော့တွေ့ရတယ်ပေါ့နော်ဆိုတော့စိတ်ဆိုးပြီးတော့သာထွက်တဲ့ဘာညာဆိုရဒီပတ်ဝန်းကျင်မှာနေတယ်လှုပ်ရှားမှုမြင်များလုံနိုင်တဲ့အခါမှာလေသူတို့ကျမကြီးပေါ့နော်ခန္ဓာကိုယ်စိတ်ပန်းဆိုင်ရာကျမကြီးတွေလည်းအများကြီးထောက်ကူပေးတာတွေ့ရတာလေဟုတ်ကဲ့
ဆိုတော့အခုဟိုရှင်းပြခဲ့သလိုဆိုရင်ပေါ့နော်ဒီကလေးတွေကိုတဘာဝနဲ့တို့ထိတွေ့စေပြီးတော့မှတို့ရဲ့ဘယ်လိုပြောမလဲတည်ခြင်းစိတ်တွေဟိုစူးစမ်းခြင်းစိတ်တွေဖြစ်စီတာကကလေးငယ်တွေရဲ့ဒီစိတ်ပိုင်းနဲ့ရုပ်ပိုင်းဟိုစွမ်းရည်တိုးတက်မှုအတွက်ကိုတော်တော်လေးအထောက်အကူပြုတယ်လို့ရှင်းပြခဲ့တယ်ပေါ့လေဆိုတော့ဒီတင်နန်းကိုလာတက်တဲ့ကလေးတွေကိုပေါ့နော်အခုလိုမျိုးဒီတဘာဝနဲ့ထိတွေ့အောင်လို့တင်ပေးတဲ့အတွက်ကိုတို့စီကနေပြီးတော့များဘယ်လိုမျိုးရလတ်ရမယ်လို့ရောမျှော်လင့်နိုင်ပါလဲရှင့
်တို့စီကရလတ်ရတယ်ဆိုတာထဲတို့တကြည်ပြင်းလာတဲ့အခါမှာပေါ့နော်ဒီတဘာဝပတ်ဝန်းကျင်မှာကြည်ပြင်းခွင့်ရတဲ့အခါမှာအဓိကသူတို့ကဟို resilient အကောင်လာတာပေါ့နော်စိတ်ပိုင်းရောရုပ်ပိုင်းရော
ခန္ဓာရေဆောင်ပုံကောင်း
လာတယ်ကြံ့ခံလာတယ်ဟုတ်တယ်အဲဆိုတဲ့အခါမှာပတ်ဝန်းကျင်တစ်ခုရောက်သွားတဲ့အခါမှာသူအဆင်ပြေအောင်ဒီပတ်ဝန်းကျင်နဲ့လိုက်ရောညီထွေဖြစ်အောင်နေနိုင်လာတယ်ပေါ့နော်အဓိကတော့ဒီလှလှရှားရှားပြပြလှလှကစားရတဲ့အခါမှာကြတော့သူတို့ကလေသူတို့ရဲ့ NDA ကိုလည်းကြုံမြင်လာနိုင်သလိုသူတို့ရဲ့ခန္ဓာကိုယ်ဖွံ့ဖြိုးမှုတွေကလည်းပို့ပြီးတော့ကြံ့ခံလာတယ်ဆိုတဲ့အခါမှာအေးဟာနဲ့ဒိုက်ရိုက်ချိတ်တာက confident လို့ self esteem လို့ပေါ့နော်သူတို့ကိုယ်တိုင်ယုံကြည်လာတယ်ငါလုံနိုင်တယ်ငါတက်နိုင်တယ်ပေါ့နော်ငါဒါတော့ဟိုဇွဲမလျှော်တမ်းလုပ်တယ်ဆိုရဲဟာပေါ့နော်ဒီစိတ်ထဲကြံ့ခိုင်မှုလို့ကျွန်တော်တို့ပြောလိုက်တဲ့အခါမှာ resilient လို့ပြောလိုက်တဲ့အခါမှာဒီအခက်ခဲတွေလာတဲ့အခါမှာသူတို့အခက်ခဲကိုရှင်းဆိုင်ဖြတ်ကျော်ပြီးတော့တခါတည်းဟိုအခက်ခဲကနေယုံထွက်နိုင်တာပေါ့နော်
နာမေးစင်တာတစ်ခုကပေါ့နော်ဒီရန်ကုန်လိုမျိုးမြို့ပြမှာနေထိုင်ကြတဲ့ကလေးတွေတော်တော်များများဒီမြေကြီးပေါ်မှာကစားရတဲ့အပေ့ချုပ်တွေတိတ်တော့မှမရကြတော့ပါဘူးဆိုတော့အဓိကတော့ဒါဟိုလူနေမှုပုံစံတွေပြောင်းလာတာလည်းအဓိကအကြောင်းပေါ့လေဆိုတော့တိုက်ခန်းနေတဲ့နေကြရတဲ့ဒီကစားစရာကစားခွင့်နေရာလည်းတိကျမရှိတော့ဘူးလေဆိုတော့ဒီ phone screen တွေ tablet screen တွေပေါ်မှာပဲဟိုအချိန်ကုန်တာများလာတယ်ဆိုတော့အဲ့လိုကလေးမျိုးတွေကိုဒီတစ်ပင်နေမြေကြီးတွေရဲ့အရေးပါမှုပေါ့နော်တိရှိသဘောပေါက်အောင်လို့ဘယ်လိုမျိုးလုပ်တင်တယ်လို့ရောအမမနွေအနေနဲ့အကြံပြုချက်ပါလိမ့်ရှင်
ဟုတ်ကဲ့ဟိုဒီကလေးတွေကိုမျိုးများအပြင်ထုတ်ပေးဖို့လိုတာပေါ့နော်ဆိုတော့အပြင်ထုတ်တဲ့နေရာမှာလေတနေ့ကိုတနေ့ရာထုတ်လဲဆိုတာတဲ့သူသွားနေကြနေရာလေးပေါ့နော်သူတကယ်ဒီပတ်ဝန်းကျင်လေးနဲ့ရင်းနှီးမှုရအောင်ဒီပတ်ဝန်းကျင်လေးမှာလုံခြုံလာအောင်အဲဒီပတ်ဝန်းကျင်လေးကိုသွားပြီးတော့စိတ်လုကိုလို့ဟိုစူးစမ်းနိုင်အောင်ပေါ့နော်ဆိုတဲ့နေရာမှာကျမတို့နေရာလေးတသက်မမတ်ရှိရမယ်ပေါ့နော်ပြီးလို့ရှိရင်အတူသွားတဲ့သူလေးတွေဥပမာပေပေမေမေကတငယ်ချင်းတွေရှိရဆိုလို့ရှိရင်သူတို့ရဲ့သားသမီးတွေနဲ့အတူတူသွားတာပုံမှန်လေး regular လုပ်ပေးလို့ရှိရင်အဲ့ဒီဟာကဟိုအများကြီးကလေးတွေကိုအကျိုးဖြစ်စေရပေါ့နော်ဒီလိုမျိုး forest school ကိုပို့ဖို့အတွက်ခက်ခဲရှိရဆိုရင်တော့အိမ်မှာအဲ့လိုလေးတွေလုပ်ပေးလို့ရတယ်သွားနေကြနေရာတသက်မမတ်လေးနဲ့တစ်ပတ်တစ်ချိန်ပေါ့နော်တနင်္လာဆိုတနင်္လာအတူတူသွားကြတာလိုမျိုးလေးလုပ်ပေးလို့ရပါတယ်
ဒီကလေးတွေပေါ့နော်အခုလိုမျိုးဒီသဘာဝနဲ့ရင်းနှီးစေအောင်လို့ဟိုသင်ပြပေးနိုင်ဖို့အတွက်ကဒီမန်နွယ်ရေးကိုယ်တိုင်ကလည်း UK မှာဟိုဒီဘာသာရပ်ကိုလေ့လာသင်ကြားခဲ့တယ်လို့သိထားပါတယ်ဆိုတော့အဲ့ဒီအတွေ့အကြုံကိုလည်းရှင်းပြပေးပါရှင
့်ဟုတ်ကဲ့ဟို Forest School ကိုဆက်ရောက်တာကဒီကျောင်းမှာ Forest School တည်သက်ဒီ run နဲ့ဟို London ရဲ့ပထမအဦးဆုံး outdoor nursery ပေါ့နော် fully outdoor nursery မှာအလုပ်လုပ်ရင်းနဲ့ Forest School ဘက်ကိုရောက်တာပေါ့ဒီကျောင်းကနေပြီးတော့အာသင်တန်းအနေနဲ့တက်ရမယ်ဆိုတဲ့အခါမှာလေသင်တန်းတိုင်ရင်းနဲ့ Forest School ဘက်ကိုအလုပ်ဖြစ်တာပေါ့နော်ဆိုတော့အဲဒီအလုပ်မှာလုပ်ရင်းပဲသင်ယူရတဲ့သဘောပါသင်တန်းကတော့တွားရတယ်လက်တွေ့တွေရော theory ဘိုင်းတွေရောဒီ play theory လိုမျိုးအများကြီးရောလေ့လာရတယ်ပေါ့နော်ဒါပေမဲ့တကယ်တမ်းတကယ်တမ်းအများကြီးလေ့လာခွင့်ရခဲ့တာကအခြားဆရာဆရာမတွေပြီးတဲ့အခါမှာကလေးတွေဒီ setting မှာရှိရသူတွေအားလုံးကလေအတူတူအဲ့တောထဲမှာတွိုင်းတွိုင်းနေသူတို့ဆီကပဲအများကြီးပြန်ပြီးတော့လေ့လာခွင့်ရခဲ့တာပေါ့နော်အဲနောက်ပိုင်းမှာ2021နောက်ပိုင်းမှာအခြား alternative method တွေဖြစ်တဲ့ water နဲ့ပစ်ကလာကိုဆက်ပြီးတော့လေ့လာဖြစ်တာပေါ့နော်ဆိုတော့ nature classroom ကိုလည်းအဲ့ပုံစံလေးနဲ့ပြန်ပြီးတော့ဖန်တီးထားတာပေါ့ forest school water ပစ်ကလာအဲ့ထဲမှာကောင်းလို့ရရတယ်ကိုယ့်ရဲ့ရည်ချင်းမှုနဲ့တင့်တော်မဲ့ဟာတွေကိုပြန်ရွေးပြီးတော့ဖန်တီးထားတဲ့သဘောပါ okay
ရန်ကုန်မြို့လှိုင်မြို့နယ်မှာဖွင့်လှစ်ထားတဲ့ဒီ forest and nature classroom သဘာဝစာသင်ခန်းကိုတည်ထောင်သူမမနွေအေဖြစ်ပါတယ်ရှင်ကလေးငယ်တွေကိုအခုလိုမျိုးဒီသဘာဝနဲ့ရင်းနှီးထိတွေ့စီတာကသူတို့ရဲ့ဒီရုပ်ပိုင်းစိတ်ပိုင်းစွမ်းရည်တွေကိုတိုးတက်စေရုံမကဘဲနဲ့သူတို့ရဲ့စိတ်အေးချမ်းတည်ငြိမ်မှုရဖို့အတွက်ကိုလည်းအများကြီးအထောက်အကူဖြစ်တယ်လို့ပြောပါရရှင်။ကျွန်မစုမြတ်မမ
။ treatment တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဆက်လန်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE ရုပ်သံကပတ်စဉ်စီစဉ်တွေကိုတင်ဆက်နေပါတယ်။အခုတော့တက်တက်ရောင်သတင်းလောရဲ့အလဲပါနမကျော် James Bond ရုပ်ရှင်စကားမှာတရုတ်ဆောင်မှုမင်းသားရွေးလိုက်ပြီလို့သတင်းတွေထွက်နေပါတယ် Hip Hop ဂီတရဲ့ထိတ်တန့်စေဝင် Dr. Dre Hollywood Lashaw Plan မှာမှတ်ချက်တင်ခံရပါတယ်ဒီလိုထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာသတင်းတွေကိုမအေးတန်တာကျော်တက်တက်အောင်သတင်းတော်စီစဉ်မှာတင်ဆက်ပေးထားပါတယ်
ဒရီရှာမင်းသားအေရွန်တေလာဂျွန်ဆန်ကိုဂျိမ်းစ်ဘွန်ရုပ်ရှင်ဇာတ်ကားတွေမှာတရုတ်ဆောင်ဖို့ကမ်းလှမ်းထားတယ်လို့ဗြိတိန်နိုင်ငံကသတင်းသတင်းဆောင်မှာဖော်ပြထားပါတယ်။နောက်ဆုံးဂျိမ်းစ်ဘွန်ဇာတ်ကားမှာတရုတ်ဆောင်ခဲ့တဲ့မင်းသားဒန်နီယယ်ခရိတ်2021ခုနှစ်မှာပဲဂျိမ်းစ်ဘွန်ဇာတ်ကားဇာတ်ကောင်နေရာကနေပြီးတော့နောက်ဆုံးနှုတ်ထွက်သွားတာဖြစ်ပါတယ်။သတင်းရင်းမြစ်တစ်ခုကိုကိုကပရဇန်စာရဲမှာဖော်ပြထားတာက007ရုပ်ရှင်ကားရိုက်တဲ့ကုမ္ပဏီကလက်ရှိမှာဇန်ညွန်ပြီးတဲ့ရင်းနေပြီးတော့ဒီနေ့အတွင်းစပြီးရိုက်ကူးမယ်လို့ဖော်ပြထားပါတယ်။ဘွန်ကအီရွန်နဲ့ကွက်တီပါပဲ။သူလက်ခံတင်ပါတယ်။သူတို့ကမ်းလှမ်းထားပြီးသွားပါပြီ။သူ့ဘက်ကအကြောင်းပြန်မှုပဲလို့ရတယ်လို့သတင်းရင်းမြစ်ကပြောကြောင်းသတင်းစာမှာဖော်ပြထားပါတယ်။ပြီးတော့မင်းသားအေရွန်ကလက်ခံစာချုပ်ချုပ်မှာပါ။တရားဝင်ကြေညာဖို့ပြင်ဆင်နေကြပါပြီလို့လည်းရေးထားပါတယ်။ဒီသတင်းကိုအတည်ပြုလို့တော့မရသေးပါဘူး။ အရင်တွေကတော့ James Bond မင်းသားတွေကိုအထူးသတင်းစာရှင်းလင်းပွဲမှာကြေညာတက်တာပါအခုနာမည်ထွက်တဲ့မင်းသား Aaron Taylor Johnson အသက်33နှစ်နဲ့အတူတခြားမင်းသားတွေလည်းနာမည်ထွက်နေတာရှိပါတယ် Henry Cavill နဲ့ James Norton တို့လည်းဒီနေရာအတွက်ကန့်လန့်ခံထားရတယ်လို့ပြောနေကြတာပါမင်းသား Aaron က Bullet Train Tenet Kit S နဲ့ Adventures Age of Ultron ဇာတ်ကားတို့မှာပါဝင်ပြတ်တရုပ်ဆောင်တဲ့မင်းသားဖြစ်ပါတယ်ကြံကောင်းအကောင်းစားတွေနဲ့ခရီးရာအစံပြားတွေကိုကြိုက်တဲ့ဗြိတိသျှထောက်လန်းရေး007ဇက်ကောင်ဖြစ်တဲ့ကြီးရုပ်ဆောင်တဲ့နောက်ဆုံး James Bond မင်းသား Daniel Craig ကတော့2006ခုနှစ်မှာထုတ်လုပ်တဲ့ Casino Royale ဇက်ကားနဲ့ James Bond ဇက်ကောင်နေရာမှာစတင်တရုပ်ဆောင်ခဲ့ပြီးတော့2021ခုနှစ်မှာတော့ No Time to Die ဇက်ကားကိုနောက်ဆုံးပိတ်ဖြစ်တဲ့တရုပ်ဆောင်ခဲ့ပါတယ်Rap the hip hop guitar loca ဆရာတစုဖြစ်တဲ့ဒေါက်တာဒရီ Hollywood နာမည်ကျော် Walk of Fame မှာမှတ်ကြောက်တင်ခံရတဲ့အခမ်းအနားကိုတော့ Rap နဲ့ Hip Hop Guitar အကျော်မော်ရီလာခဲ့ကြပါတယ်။ Eminem 50 Cent နဲ့ Snoop Dogg တို့ကဒေါက်တာဒရီဂုဏ်ပြုခံရတဲ့အခမ်းအနားကိုလာတက်ခဲ့ကြတာပါ
။ The Hollywood Chamber of Commerce who felt that I was finally ready to walk in the footsteps of Ice Cube, Snoop Dogg, 50 Cent.All of whom got stars
ဒါကြတွေကအကြာကြီးစောင့်ပြီးတော့မှဒီစုကိုရခဲ့တယ်လို့ပြောပါတယ်တိတဲ့ပြားတွေတန်းချီရောင်းရပြီးတော့ Grammy Guitar စု6ချိန်ရထားတဲ့ဒေါက်တာတွေကနွမ်ဘာဆိုးသွက်နဲ့ရက်ကွက်မှာမွေးဖွားကြီးပြင်းခဲ့သူတယောက်ဖြစ်လို့အခုလိုဂုဏ်ပြုချင်းမြင့်တာမျိုးခံရလိမ့်မယ်လို့ထင်မထားဘူးလို့ပြောကြပါတယ
် But I'm most proud of elevating the clarity and sound of how we experience hip hop
Hip hop guitar ကကြည်လင်ပြတ်သားမှုပေါ်အားကောင်းအောင်လုပ်နိုင်တာကိုကျွန်တော်ဂုဏ်ယူဆုံးပါပဲဒါကိုဖြည်းဖြည်းချင်းမြောက်လုပ်နိုင်ခဲ့တာကကျွန်တော်အောင်မြင်မှုတွေကထိတ်ဆုံးဖြစ်ပါတယ်ဒီဂုဏ်ပြုမှုကကျွန်တော်ဇာတိ Los Angeles တွေရဲ့ထူးခြားချက်ဖြစ်ပါတယ်ကမ္ဘာတစ်လောကပြည်သက်တွေဒီမျိုးလေးမှာသူတို့အနှစ်သက်ဆုံးအမှုပညာရှင်တွေနဲ့ထိတွေ့နိုင်တာဆိုလိုတာကတော့အမှုပညာရှင်တွေဂုဏ်ပြုမှတ်ကြောက်တင်ခံရတာကိုပြောတာပါဒီလိုမျိုးထိတွေ့နိုင်တာကြောင့်အခုလိုချီးမြှင့်ခံရတာကိုဂုဏ်ယူပါတယ်ကျွန်တော်ဒီမှာထာဝရအတွက်ရှိသွားတော့မှာပါလို့ဒေါက်တာဒရီကပြောသွားပါတယ်သူနဲ့နှစ်တွေအများကြီးရင်းနှီးခဲ့တဲ့တငယ်ချင်းဖြစ်တဲ့ rapper Snoop Dogg ကလည်းသူ့ကိုချီးကျူးသွားတာပ
ါ There would be no Snoop without Dre Together we created magic in the studio and our collaborations have left a mark on the world of music from intro to intro
ဒါတွေမပါဘဲနဲ့ stop ဆိုတာဖြစ်မလာပါဘူးတဲ့ကျွန်တော်တို့ studio မှာသိတ်ကောင်းတဲ့ဂီတာတွေဖန်တီးနိုင်ခဲ့ပါတယ်ကမ္ဘာဂီတာစာမျက်နှာမှာအတူတူပါဝင်ပြီးရေးထိုးနိုင်ခဲ့ပါတယ်လို့ပြောသွားပါတယ်အခုဆိုရင်အသက်60ပြည့်ကနေပြီဖြစ်တဲ့ဒေါက်တာတွေဟာ Walk of Fame ဂုဏ်ပြုရှောင်းလမ်းမှာမှတ်ကျောက်တင်ခံရတဲ့2985ရောက်မြောက်အမှုပညာရှင်ဖြစ်ပါလေရှင
် VOA ရုပ်သံ Washington DC ကနေဓာတ်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ် VOA American သံမနေ့ပိုင်းမြန်မာဘာသာစီစဉ်ကိုလိုက်တိုမီတာ24.58တို့ပြင်လိုက်တိုမီတာ190ကပါထုတ်လွှင့်ပေးနေတာပါစီစဉ်တွေကို VOA မြန်မာပိုင်း Facebook ရဲ့နဲ့ YouTube စာမျက်နှာတွေမှာလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေသလိုထုတ်လွှင့်ပြီးတဲ့နောက်ပြန်လည်နားဆင်ကြည့်ရှုလို့လည်းရပါတယ်ဒီနေ့အတွက်အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာအခုတော့သတင်းချင်းချုပ်ကိုပြောပြပေးပါမယ်ဂါဇာဒေသတောင်ပိုင်းမှာဟာမတ်စ်တို့ကိုအမြစ်ပြချိန်မုံဖို့အစ္စရေးရဲ့မြေပြင်စစ်ဆင်ရေးအစီအစဉ်နဲ့ပတ်သက်ပြီးအမေရိကန်နဲ့အစ္စရေးတာဝန်ရှိသူတွေကတင်းလာနေမှာအွန်လိုင်းကနေဆွေးနွေးခဲ့ကြပါတယ်ရာဖာကဟာမတ်စ်တွေကိုမချေမုန်းမဲ့တဲ့အောင်ပွဲရမှာမဟုတ်ဘူးလို့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နာသန်ယာဟုကတင်းငွေနဲ့နေမှာပြောကြပါတယ်။ဒါပေမဲ့လည်းအမေရိကန်သမ္မတရဲ့နိုင်ငံတော်လုံခြုံရေးအချံပိတ်ဂျိတ်ဆူလီဗန်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကရာဖာကိုမြေပြင်ထိုးစစ်မဆင်ဘဲဟာမတ်စ်ကိုချေမုန်းနိုင်မဲ့တခြားနည်းလမ်းတွေရှိတဲ့အကြောင်းအစ္စရေးကိုနားချဖို့ကြိုးပမ်းနေတာပါ။ဒီလိုတိုက်ခိုက်ရင်ရာဖာမှာခိုးလုံနေတဲ့ပါလက်စတိုင်းအရသာတိတမ3000ထိကိုက်မှာကိုအမေရိကန်ကဆိုရင်ပါတယ်။စီးရီးယားမြို့တော်ဒမတ်စကတ်ပါတော့အီရန်ကောင်စစ်ဝင်ရုပ်ကိုအစ္စရေးကလေကြောင်းကနေတင်းလာနေကတိုက်ခိုက်ခဲ့တာကြောင့်အီရန်စစ်ဘက်အကြမ်းဖက်ဗိုလ်ချုပ်ကြီးအလီရေဇာဇာဒီသေဆုံးသွားခဲ့တယ်လို့အာရဗ်ဘာသာနဲ့ထုတ်လွှင့်တယ်။အီရန်ဆိုရရဲ့အယ်မာယာဒင်းသတင်းဌာနကပြောပါတယ်။အစ္စရေးရဲ့တိုက်ခိုက်မှုကိုစီးရီးယားဆိုင်ရာအီရန်သမ္မတဟိုဆိန်အိုက်ဘာရီကပြစ်တင်ရှုတ်ချလိုက်ပြီးအလားတူတုံ့ပြန်တိုက်ခိုက်သွားမယ်လို့ကြေငြာပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့အစ္စရေးကမှတ်ချက်ပေးဖို့ညွှန်ဆိုပါတယ်။ နေပြည်တော်မှာတော့စစ်ကောင်စီအခြေခဲ့ဗိုလ်ချုပ်မှုကြီးမြောင်းနိုင်ဟာတရုတ်နိုင်ငံရဲ့ဝန်ကြီးဌာနကအာရှရေးရာထူးခိုတဲ့မစ္စတာတိန်စီဂျွန်းကိုအေဗီလာတရနေ့ကလက်ခံတွေ့ဆုံခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်တွေ့ဆုံချိန်တွင်နေဆက်ကိုယ်တိုင်နဲ့မစ္စတာတိန်ချီဂျွန်းဟာမြမငင်းညာရေးလုပ်ငန်းစဉ်တွေထဲမှာထဲထဲဝင်ဝင်ပါဝင်ဆောင်ရွက်နေသူဖြစ်ပါတယ်တရင်ချင်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာဒီနေ့အင်္ဂါမနေ့အစီအစဉ်ထုတ်လို့ရမှုကမတ်သိင္ကြီးထိုက်ဖြစ်ပါတယ် VOA အမေရိကန်ရုပ်သံရဲ့မနေ့ပိုင်းအစီအစဉ်ကိုရေဒီယိုကလည်းလိုက်ထိုမီတာ24 40နဲ့51လိုက်လမီတာ190ပြင် VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းဓာတ်ရိုက်ကြီးစုနားဆင်နိုင်ပါတယ်တော်တာရှင်များနဲ့တော့မြန်မာပြည်သူပြည်သားအားလုံးဘေးကင်းကြပါစေကျွန်တော်တမောင်သားမှာ